Welcome to the Voice of America in Burmese.
မင်္ဂလာနက်စပ်ပါရှင်2022ခုနှစ်ဒီဇင်ဘာ22ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00 AM ထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25/30နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလေးမှာကတောင်းယူတင်ဆက်ပေးပါမယ်
။ဒီရင်ကညာပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာအင်ကာနေအထိဆိုရင်ကမ္ဘာတဝန်း Omicron ဗီဇမျိုးပဲကိုဗစ်ရောဂါပြန့်နှံ့ကူးစက်နေတဲ့နိုင်ငံပေါင်း106နိုင်ငံရှိပြီလို့ WHO ကပြောလိုက်တဲ့သတင်းနဲ့အတူကမ္ဘာနိုင်ငံတည်တည်မှာ Omicron ကာကွယ်ရေးကဏ္ဍချက်တွေပြန်ချမှတ်လာကြတာမြန်မာနိုင်ငံပဲချမ်းတိုက်ပွဲတွေကြောင့်ထိုင်းဘက်ထွက်ပြေးသူ4000ကျော်ရှိပြီလို့ထိုင်းကြီးတဲ့အရာရှိတဦးကပြောတဲ့သတင်းအပါအဝင်မြန်မာဒေသတွင်းရဲ့နိုင်ငံတကာသတင်းတွေကိုဥဒမောင်စန်းနဲ့ကျွန်တော်ကြော်သိပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ရခိုင်မြောက်ပိုင်းမှာထူးခြားဖြစ်စဉ်တွေဇက်တိုက်ကြုံနေရလို့လူမျိုးရေးပဋိပက္ခထပ်မကြုံစေဖို့ ULAAA သတိပေးတာနဲ့ပတ်သက်ပြီး
ပြည်သူ့ကတခုကိုအသွင်ကိုဥတီသွားနိုင်တဲ့အခြေအနေမျိုးမရှိအောင်တော့ကျွန်တော်တို့ထိန်းချုပ်ရမှာပေါ့ကျွန်တော်တို့ဘက်ကသတိထားနိုင်တော့ဟောဒါအကောင်းဆုံးပါပဲဒီလိုမရှိအောင်အောင်လဲရခိုင်ပြည်သူကအကုန်လုံ
းရခိုင်နိုင်ငံရေးကြံ့ကျင်သူဥဖေတန်ပြောသွားတာပါဒီတော့အပြေဆုံးနောက်ပိုင်းမှာနားဆင်မှရပါမယ်တခါဂျပန်အစိုးရရဲ့ရည်တည်မှုအပေါ်ဂျပန်ရောက်မြန်မာတွေဘလို့ဝေဖန်ပါသလဲနောက်ပြီးရင်းမပင်အနောက်ချမ်းကတိုက်ပွဲအခြေအနေစတဲ့ရန်ကုန်ကသတင်းပူပွဲချက်တွေနဲ့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကြမ်းမာရေးဦးကျော်စံတာရဲ့မြန်မာအရေးတုံးသက်ချက်နဲ့ကိုရနိုင်ရဲ့အာကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာဖြစ်ပါတယ
်အင်ကာနေဒီဆိုရင်ကမ္ဘာတဝန်းနိုင်ငံပေါင်း106နိုင်ငံမှာအိုမီဂရွန်ဗီဇမျိုးကွဲတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိနေတာကိုတွေ့ရတဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်ကာနေထုတ်အစီရင်ခံစာတစ်ခုမှာဖော်ပြထားပါတယ်။အိုမီဂရွန်ဗီဇမျိုးကွဲတဲ့ဟာဒေါ်လာမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးထက်ကူးစက်မှုနှုန်းပိုမြင့်တယ်လို့အချိန်ဟုန်နဲ့ပြန့်နှံ့နေတာတွေ့ရပြီးဒေါ်လာမျိုးကွဲလိုပဲရောဂါအပြင်းထန်ခံစားရနိုင်တဲ့အန်ဒရယ်ဆက်ရှိနေတယ်လို့ WHO ရဲ့အပတ်စဉ်ထုတ်ကူးစက်ရောဂါကာကွယ်ရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းကိုဗစ်ရောဂါလက်ရှိကူးစက်မှုတွေမှာဒယ်လ်တာမျိုးကွဲဗီဇပိုးကူးစက်မှုကအများဆုံးရှိနေတယ်ဆိုတာကိုလည်းအစင်ကစားမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းနိုင်ငံတွေစီကနေဗိုင်းရပ်စ်မျိုးဗီဇဆိုင်ရာ viral genetic sequence နမူနာတစ်သန်းလောက်ကောက်ယူကြတာကနေစမ်းစစ်ချက်အရ96ရာခိုင်နှုန်းကဒယ်လ်တာဗီဇမျိုးကွဲဗိုင်းရပ်စ်ပိုးဖြစ်ပြီး 1.6 ရာခိုင်နှုန်းက Omicron ဗီဇမျိုးကွဲဖြစ်တယ်လို့အစင်ကစားမှာဖော်ပြထားပါတယ်။
ကမ္ဘာတဝန်းမှာ Omicron မျိုးကွဲဗိုင်းရပ်စ်ပြန့်နှံ့လာတဲ့အတွက်ဖွင့်မှုတားဆီးနေတာတွေကိုရလိုက်ကြပြီးတကြော့ပြန်ချုပ်ကန့်လိုက်ကြပါတယ်။တောင်အမေရိကတိုက်ပီရူးနိုင်ငံမှာတော့ Omicron ပြန့်နှံ့လာတာကိုရှော့ချဖို့ညက်ဆက်တနာကြီးကနေမနေ့၄နာရီထိညမထွက်ရအမိန့်ထုတ်လိုက်ပါတယ်။ Omicron ဗိုင်းရပ်စ်ကို၄ရောက်တွေ့ခဲ့ပြီးနောက်ညက်အကြာမှာ၈ရောက်ကိုထပ်တွေ့ခဲ့တဲ့အတွက်အခုလိုချမှတ်လိုက်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီး Hernando Sabalos ကပြောကြပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းကန့်သတ်မှုတွေကိုပုံပုံချမှတ်လိုက်တယ်လို့EFE တရင်ထတာကဆိုပါတယ်နိုင်ငံတွင်းသာရောက်လုပ်ကိုင်တဲ့အလုပ်သမားတွေပါဝင်ပြည်ဝင်ခီးသွားလာမှုတွေကိုချုပ်ကပ်လိုက်ပြီးလူများသွားလာတဲ့နေရာတွေမှာတတ်မှတ်စည်းမျဉ်းတွေကိုလိုက်နာအောင်စောင့်ကြည့်အရေးယူမယ်လို့ဆိုပါတယ်မလေးရှားကလည်းအလားတူမူဝါဒကျင့်သုံးလာခဲ့ပါတယ်ဂျာမနီနိုင်ငံကလည်းပုဂ္ဂိုလ်ရေးကိစ္စစုဝေးတာတွေရောကလပ်တွေနဲ့ဘောလုံးပွဲလိုအများပြည်သူစုဝေးတာတွေကိုပါကန့်သတ်ပိတ်ပင်ဖို့အင်ကာနေကဆုံးဖြတ်လိုက်ပါတယ်ကြီးတွေ့လာကြတာကိုအမြင့်မားဆုံးကန့်သတ်ပြီးကူးစက်ရောဂါကာကွယ်ရေးအတိုင်းအတာကိုအမြင့်မားဆုံးစစ်ထားဆောင်ရွက်ကြဖို့ကူးစက်ရောဂါကာကွယ်ရေးထိန်းချုပ်ရေးဌာနကတိုက်တွန်းလိုက်ပါတယ
်။ဂျပန်နိုင်ငံထဲမှာတင် Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုပထမဆုံးဖြစ်ရတွေ့ရှိခဲ့တဲ့ကြောင်းဒီကနေ့ကြေညာပါတယ်။မိသားစုတစ်ခုထဲမှာတင်ကူးစက်မှုရှိခဲ့တာဖြစ်ပြီးသူတို့ထဲကတယောက်မှပြိပခီးသွားတာမရှိခဲ့ဘူးလို့ Osaka မြို့တော်ဝန် Hirofumi Yoshimura ကကိုရိုနာဗိုင်းရပ်စ်မူဝါဒဆိုင်ရာစီးဝေးတစ်ခုအတွင်းပြောခဲ့ပါတယ်။ကူးစက်မှုလမ်းကြောင်းကိုရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဂျပန်ကျန်းမာရေးဝန်ကြီးရှိငက်ယူကိကိုတိုကပြောပါတယ်
။大阪府において国立感染症研究所の専門家チームと連携して調査が行われ
る。大阪やまグセヨガ防災やインスティチュートが专任隊で布防備散射レーダーにばれ。だべめ連絡してまがろကူးစက်ခံရတဲ့လမ်းကြောင်းကိုရှင်းရှင်းလင်းလင်းမသိရသေးတဲ့အတွက်ဒီကူးစက်မှုတွေကိုပြည်တွင်းကလူအချင်းချင်းကြားကူးစက်မှုအဖြစ်သတ်မှတ်ပြီးလိုအပ်တဲ့အစီအမံတွေလုပ်ဆောင်သွားမှာဖြစ်ပါတယ်လို့ဝန်ကြီးကိုတိုကပြောပါတယ်။ Omicron Kusamu and Regima Ranemia, Kabasi Wai, Tatia, Ea, Achizon, Japan, and Yaha, Nezakana Chadigu, Poor Tinja Tadalu, Ati Kawazi Turagu, a Saint Tomi, Lugwa Melule, Kribita Vare, Kabadoan, Kubi Yovas and Akana Chadurema, a Tinja Sunday Pawane, Nezak Tinjo Yakana Chadigu, Lessi Tema, Satado Melu, Unijo, Fumio Kishiraga, Inganima, Piovare. Kuvikayoga, Sati Grega, Suin, Tabangama, Varasbuku, Samu, Tedama, Kondong Dan Shigabi, Tesondu, the Dong Shatongo, Shitabime, Nauta Kusamunga, Jasin Lani, Tabare
Omicron, Janana, Shoshana, or Tanangan, Layoja, Dudeha, Quarantine, Yame, or Tanangan, Janet, Samalai, Debe, Tainiga, Sapien, Nijavale, Quarantine Yaga, Konyagani, Sayeti, Jarabale. Kabale ki dori, Tomia, and Lambi Boma, sign point, look like Sat of Jadu, Aluye, when we so shown Jayamaba. Pire Omicron virus, Kusamu, Parma, Uzo, Lunago, Tribid, Nautiama, Asuraga, Kulu, Jinja, Lita, Pipare. No Malama, Nangaki Dorigo, Tainanga, Jan Puin Gabale, Eddie Ye, Sashelaja, Big Target, Etre, Ki Dorunga, Tigai Kabadi, Natalsako, Kunit Donga Solushi, Tainangu, Layo, Lepade, Dua, Tan Lise, Shigeraba. စင်ကာပူနိုင်ငံကလည်းကွာရန်တင်းအတွက်ခီးသွားလုပ်ငန်းကိုပြန်ဖွင့်ဖို့စီစဉ်ထားပေမဲ့အဲ့ဒီအစီအစဉ်ကိုဇန်နဝါရီလ20ရက်ထိရွှေ့လိုက်ပါတယ်ခီးသွားလက်မှတ်ရောင်းလာတွေကိုလည်းရပ်ဆိုင်ထားဖို့ကန့်တတ်လိုက်ပါတယ်ဟောင်ကောင်မှာတော့ကတ်တေးပစိဖစ်လေကြောင်းလိုင်းကဇန်နဝါရီလအတွင်းကြိုတင်လက်မှတ်ဝယ်ထားတဲ့ခီးစဉ်ချုပ်ကိုဖြတ်သိမ်းလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော
American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းတိုမီတာ19 kHz 5953ညာတိုင်းတိုမီတာ25 kHz 7683ညာတိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗိုလ်ဒူးညာပဲဒီလိုမျိုးကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းနေဆက်ဖြတ်ပြီးထိုင်းနိုင်ငံဘက်ခြမ်းထွက်ပြေးသူအစီအတွက်4,000ကျော်သွားပြီလို့ထိုင်းကြီးတဲ့အရာရှိတူကပြောတဲ့အကြောင်းဒီကနေ့ AP သတင်းတပုတ်မှာရေးထားပါတယ်။အဲ့ဒီအစီအတွက်ထဲမှာကရင်မျိုးသားအစီအယုံ KNU ထိန်းချုပ်မှုအောက်က 4K ကော်ရွာကနေထွက်ပြေးသွားသူ 2,500 ကျော်လဲပါဝင်ပါတယ်။ 4K ကော်ရွာကိုစစ်ကောင်စီတပ်ကဝင်ရောက်ပြီးရှာဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက်KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်တာတွေဖြစ်လာပြီးစစ်ကောင်စီတပ်က၄ကီကော်ရွာကိုလေကြောင်းကတိုက်ခိုက်လာနိုင်ခြင်းအပေါ်စိုးရိမ်ကြတဲ့ရွာသားတွေထိုင်းဘက်ထွက်ပြေးသွားကြတာပါမြန်မာဘက်မှာအဲ့လိုဖြစ်ရပ်တွေဖြစ်လာတိုင်းထိုင်းဘက်ထွက်ပြေးလာသူတွေကိုထိုင်းတာဝန်ရှိသူတွေကရဲအနှင်းငယ်ခေလုံးဝင်ပေးလိရှိပြီးအခြေအနေငြိမ်စားပြူတာနဲ့နေရပ်ပြန်သွားကြတာပါပဲဒီတော့ဒီမှာပဲပြည်ရင်ပြည်နယ်မြောက်ဝတီတောင်ဘက်ကတေဘောဘူးဒေသဘက်မှာစစ်ကောင်စီတပ်နဲ့ KNU တပ်ဖွဲ့တွေကြားဒီနေ့တိုက်ပွဲဖြစ်တာကြောင့်ဒေသခံ2000လောက်ဥယင်စွန့်ထပြရပြီးတောင်ရင်မြစ်အနီးမှာခိုးလုံနေကြရတယ်လို့ထိုင်းဘက်ကမှဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ခြမ်းကိုသွားလို့မရတာကြောင့်မြန်မာနိုင်ငံဘက်တောင်ရင်မြစ်နာတဲတောင်ရင်မှာပဲညှာအိတ်နေကြရပါတယ်မနေ့ကလည်းကော့ကရိတ်ဖက်မှာတိုက်ပွဲဖြစ်တာကြောင့်ဒေသခံတွေဥယင်စွန့်ထပြေးနေကြရပါတယ
်တရုတ်ရဲ့သူတည်တည်များစုဆောင်ရေးအစီအစဉ်နဲ့ဆက်ဆက်တဲ့ကိစ္စတွေမှာသူ့ခန်းကဏ္ဍနဲ့ပတ်သက်ပြီးလိန်ညာခဲ့တဲ့အတွက်ကြောင့်ဟာဗာတက်လို့ဘာမခတရားကိုပြစ်ရှိတဲ့အကြောင်းတရားစီရင်ရေးဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။နာနိုခေါ်အမှုအင်ဂျင်နီယာသိပ္ပံပညာရှင်ချားစ်လီဘာဟာအာဏာပိုင်တွေကိုလိန်ညာပြောကြားခဲ့တာအခွင့်အရေးညာချက်လိန်လည်ခဲ့တာနဲ့တရုတ်ဗန်စင်းရှိကြောင်းထိန်ချန်ခဲ့တာတွေအတွက်ဝါဆွန်မြို့တရားရုံးတော်ရဲ့ဂျူရီအဖွဲ့ကဆုလို့ခုလို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်တရားရုံးစနစ်မှာပြည်သူတွေနဲ့ပဲတရားစီရင်ရေးအဖွဲ့ကိုဖွဲ့စည်းပြီးအပြစ်ရှိမရှိဆုံးဖြတ်ပါတယ်။ဘာမခဟာဟာဗာတက်လို့ဓာတုဗေဒဌာနမှူးဖြစ်ခဲ့ပြီးတရုတ်နိုင်ငံဝူဟန်နီးပညာတက္ကသိုလ်ရဲ့မဟာဗျူဟာသိပ္ပံပညာရှင်ဖြစ်ဆောင်ရွက်ဖို့2011ခုနှစ်မှာလက်ခံသဘောတူခဲ့ပါတယ်။နိုင်ငံခြားတက္ကသိုလ်ကသူ့တည်တည်တွေကိုစုဆောင်းပြီးသူတို့ရဲ့ပညာကိုတရုတ်ပြည်ကမျှဝေခံယူမဲ့အစီအစဉ်မှာဝူဟန်တက္ကသိုလ်ကပါဝင်ထားပါတယ်။တရုတ်ကစီးပွားရေးတရှိုလုပ်ပြီးသူ့တည်တနာတွေကိုခိုးယူနေတယ်လို့တန်ရရှိတာကြောင့်သမ္မတထရမ့်လက်ထက်မှာတရားရေးဌာနကစတင်စုံစမ်းစစ်ဆေးခဲ့တာကိုသမ္မတဘိုင်ဒန်ကဆက်လက်ဆောင်ရွက်ခဲ့တာပါ။အဒီလိုအစီအစဉ်မှာပါဝင်တာဟာရာဇဝတ်မှုမဟုတ်ပေမဲ့အသက်62နှစ်အရွယ်ရှိပါမောက်ခလီဘာဟာသူပါဝင်ခဲ့ပုံကိုလိန်ညာခဲ့တာကတော့အဖြစ်ရှိတယ်လို့တရားစွဲဆိုတဲ့ရှင်းတွေကပြောပါတယ်။တက်ကလူကစင်ပါမောက်ခကိုနေစားစရိတ်ဒေါ်လာ 35,800 အပြင်ဒေါ်လာ5,000အထိပေးခဲ့တာပါ။
လာကတဝက်ကိုပိုက်ဆံဖြစ်ယူခဲ့ပြီးကြံတဝက်ကိုတရုတ်ဘန်စင်းမှာထက်ပြီးခဲ့တယ်လို့ဆွဲဆိုသူကပြောပါတယ်။ဒါပေမဲ့2014လဝင်ငွေကုန်ကြေညာမှာပေါမခါသူ့လာကကိုထိန်းချမ်းကြေညာခဲ့တယ်လို့ဆိုပါတယ်။မြစ်တိကူကန်ရဲ့အချိန်ကာလမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးသောမတ်စ်ဝိုက်ရာကမြန်မာလူလူတွေစုတောင်းစကားတစ်ခုအမေရိကန်တန်ရုံ Facebook မှာတင်ထားပါတယ်။တမ္မကြီးကဒီနေ့ထဲမှာမြန်မာပြည်သူတွေဟာအင်မတန်ခက်ခဲတဲ့စင်ကုန်မှုတွေကိုရင်ဆိုင်ရင်းမယုံနိုင်လောက်အောင်ပြောင်မြောက်တဲ့တတိနဲ့
ကျမ်းမာကြပါစေဒီမိုကရေစီစနစ်ကိုပြန်ထူထောင်နိုင်ကြပါစေလို့ကျွန်တော်ယူသားစွာဆုမွန်ကောင်းတောင်းလိုက်တဲ့အကြောင်းတန်ရုံ ရင်းနဲ့အခြေခံစားတောက်ကုန်ပစ္စည်းတွေလိုနေတဲ့အပြင်မီးအားပေးစက်နဲ့လောင်စာဆီလည်းလိုအပ်နေတယ်လို့သူကဆိုပါတယ်အဝေးပြေးလက်မှတ်ကြီးတွေမှာလဲနေတဲ့တစ်ပင်တွေကိုဖျက်ရှားဖို့ထွက်ကားကြီးတွေလည်းလိုအပ်တယ်လို့သူကပြောပါတယ်စာအစာတို့ဘူးတွေနဲ့အသင့်စားသုံးနိုင်တဲ့ခောက်ဆွဲထုတ်တွေပါဝင်စားနပ်ရိက္ခာတွေကိုဘိုဟောလက်စီဘူးပါဝင်ပုံတိုင်းပေးကြုံတွေ့နေရတဲ့ဒေသတွေကိုပို့လိုက်ကြော
အမေရိကန်မှာကိုဗစ်-19ကာယောဂါကြောင့်အလုပ်ကိုင်ဆုံးရှုံးသွားခဲ့တဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေကိုအကူအညီပေးဖို့ချမှတ်ထားတဲ့စီစဉ်တွေကနေရမုံငွေဒေါ်လာဘီလီယံ100ထက်မနည်းအလွယ်သုံးစားလုပ်ခံခဲ့ရတယ်လို့အမေရိကန်ထုတ်လုပ်ငန်းရေးအဖွဲ့ကအင်္ဂါနေ့မှာပြောပါတယ်။အလွယ်သုံးစားငွေခံမှန်းပမာဏဟာအထူးလုံခြုံရေးအဖွဲ့က ကာယောဂါဆက်ဆက်အလွယ်သုံးစားမှုပြန်လည်ထိန်းချုပ်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းမှုရိုက်ဒေါ်ဆန်ကနေနေငန်းတစ်ခုမှာပြောခဲ့ပါတယ်။ဒီထဲမှာတရားရေးဌာနကစစ်ဆေးစီရင်ခဲ့တဲ့ကိုဗစ်-19 ဆိုင်ရာလွယ်သုံးစားလုပ်မှုတွေတော့မပါပါဘူး။ဖြန့်ဝေပေးခဲ့တဲ့ရမုံငွေဒေါ်လာ3.4လီထရီလီယံတဲ့က3000ကိုင်နှုန်းလောက်လွယ်သုံးစားလုပ်ခံခဲ့ရတာကိုကြည့်ရင်ငွေအိုးကြီးကရာဇဝတ်ကော ီအထက်ကအများစုဟာမမမကန်လိန်လေရယူမှုတွေနဲ့ဆက်ဆက်တယ်လို့လူ့သမားဌာနကပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပြပိုချက်တွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဂျပန်အစိုးရရည်တည်မှုအပေါ်ဂျပန်ရောက်မြန်မာတွေဘယ်လိုဝေဖန်ပါသလဲ။ဒီအကြောင်းပြောပြပေးပါမယ်။အာဏာသိမ်းမြန်မာစစ်တပ်ဟာကုလအပါဝင်နိုင်ငံတကာနဲ့အာဆီယံနိုင်ငံတွေရဲ့ဖိအားပေးမှုကိုလစ်လျူပြုပြီးအကြမ်းဖက်လုပ်ရပ်တွေဆက်လုပ်နေချိန်မှာဂျပန်နိုင်ငံကတော့မြန်မာစစ်ကောင်စီနဲ့ပြည်လည်တဲ့ဆက်ဆံရေးရှိနေတယ်လို့ဂျပန်ရောက်မြန်မာလူမှုအတိုင်းဝန်ကဝေဖန်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညုံကပြောပြပေးပါရှင်။
ဂျပန်ဆူရရဲ့ကြောထောက်နောက်ခံရှိထားတဲ့ဂျပန်မြန်မာအဆိုစီယေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဟီဒီယိုဝါတနာဘီဟာမြန်မာစစ်ကောင်ဆောင်ဟောင်းဒီနဲ့နီးကပ်တဲ့ဆက်ဆံရေးရှိခဲ့တယ်လို့ပဲအခုအာဏာသိမ်းထားတဲ့စစ်ကောင်စီနဲ့လည်းကောင်းမွန်တဲ့ဆက်ဆံရေးရှိတယ်လို့ဂျပန်ရောက်မြန်မာတိုင်ဝမ်ကပြောပါတယ်မြန်မာစစ်တပ်ကအာဏာသိမ်းမှုဟာဥပဒေနဲ့ညီညွတ်တယ်ဆိုပြီးတော့မစ္စတာဝါတနာဘီကအစည်းအဝေးတစ်ခုမှာပြောဆိုခဲ့တာကိုရိုက်တာသတင်းကရေးသားခဲ့ပြီးတဲ့နောက်ဂျပန်ဆူရရဲ့ရည်တည်မှုပေါ်မှာမြန်မာဒီမိုကရေစီလှူရှားသူတွေကမိကုံထုတ်ခဲ့ကြပါတယ်။မစ္စတာဝါဒနာဘီဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာစစ်ကောင်စောင်နေနဲ့တော်ရောက်တွေ့ဆုံခဲ့တယ်လို့နီပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆဆကာဝါကလည်းမြန်မာနိုင်ငံကိုသွားပြီးတော့မြန်မာစစ်ကောင်စောင်နေနဲ့တွေ့ဆုံခဲ့ပါတယ်။မစ္စတာဆဆကာဝါကိုမြန်မာနိုင်ငံရဲ့အမျိုးသားညီကြားဆေးဆံရဂျပန်ထူးကိုယ်စားလှယ်ဆိုပြီးတော့စစ်ကောင်စီသတင်းမီဒီယာတွေမှာရေးသားပေမဲ့ဂျပန်နိုင်ငံကြီးဝန်ကြီးကတော့သူ့ရဲ့ဒီခီးစဉ်ဟာဂျပန်ဆူရကိုကူစားမပြုဘူးဆိုပြီးတော့ညင်ကြထုတ်ထားပါတယ်။မြန်မာနိုင်ငံသားများအသင်းဂျပန်ရဲ့ဥက္ကဋ္ဌဦးတန်းဆွေကတော့ဂျပန်ဆူရရဲ့နောက်ကွယ်မှာမြန်မာစစ်အုပ်စုနဲ့နှီးစပ်တဲ့ဂျပန်စီးပွားရေးသမားတွေရှိနေတယ်ဆိုပြီးတော့ဝေဖန်ပါတယ
်ဂျပန်ဆူရရဲ့နောက်ကွယ်မှာပေါ့ဒီဟိုမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံထားတဲ့ဂျပန်စီးပွားရေးအုပ်စုတွေကျွန်တော်လည်းသိရှိတယ်ဥပမာပြောရင်ဂျပန်ကမှဆက်စီတဲ့အဲဥက္ကဋ္ဌဝါဒနာဝိစုရှိသွားစီတော့ဆူရကွယ်ဟိုဝန်ကြီးဟောင်းလည်းဖြစ်ခဲ့တယ်ပေါ့လေဒါဆိုကပရမတ်တခေါက်ကိုကျွန်တော်ရှိစစ်အာနာဘိနဲ့အချိန်ပါတယ်ဟိုကဒီဂျပန်စီးပွားရေးအုပ်စုကအဲစစ်စုနဲ့ နေဆက်ဆက်နေမှုရှိတယ်ပေါ့အဲတော့ဒီတစ်ခါကျတော့ဟိုသူတစ်ပြည့်ဒီဝရဏဘေးကသူ့အနေနဲ့ဒီစစ်အစိုးရတက်ကိုလော်ဘီလုပ်ပေးတဲ့အတွက်ကြောင့်လို့သူကစစ်အုပ်စုကနေပြောဒီခါကိုရှိပါလေရှိပါရဲ့အခွင့်အလမ်းတွေတရတဲ့ခါကျတော့သူဒီဒီဒီမှာလည်းသူကဒီပုံစံတိုင်းကိုသူကသွားကြည့်တယ်
ဂျပန်ဆူရအနေနဲ့ Y Complex Zero Center နဲ့အင်အားစီမံကိန်းအပါအဝင်ဂျပန်နိုင်ငံရဲ့တခြားရင်းနှီးမြှုပ်နှံမှုညီအားငှားရမ်းမှုတွေကနေစစ်ကောင်စီကဒေါ်လာတန်းချီရနေတယ်လို့ Justice for Myanmar ကလည်းမနေ့ကထုတ်ပြန်ပါတယ် Y Complex ကိုဂျပန်နိုင်ငံသားတွေထည့်ဝင်ထားတဲ့ရင်းနှီးငွေတွေနဲ့ Mr. Watanabe တို့ကအကောင့်ထဲဖော်ဖို့ကြိုးစားနေတယ်လို့နောက်နှစ်တွင်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံခဲ့တာတွေအတွက်လဲဂျပန်ဆူရကအကာအကွယ်ပေးချင်တာဖြစ်နိုင်တယ်လို့ဦးတန်းဆွေကယူဆပါတယ
်တကယ်ကြီးကြီးမားမားကုမ္ပဏီကြီးကတော့ကမ္ဘာငါရဲ့ဒီဘူးဒီလူပိရိတဲ့နဲ့ပတ်သက်ပြီးတော့လက်ဆောင်ကျင်တော့မှန်လို့ဈားတယ်ပဲသူကလို့ဒီဝါဒနာပြီးဆိုအဆူကတော့အဲဘယ်သူပါပြောပြောပေါ့ဒီသူတို့ရဲ့ဆစ်ဆူရတဲ့ပြီးလို့ပဲရှိရဲအဲဒီရှိမဆက်သွားမလို့တော့ကိုတော့ကိုပြည့်တယ်သူတို့ထင်တဲ့ခါကျတော့ဒီကဆူရကဒီဆစ်အဆူကိုပုံမှန်လေးနဲ့ဝေဖန်မှုအဲဒီစက်ကလည်းထောက်ခံတာလို့မလုပ်ပဲနဲ့တော့ကိုရနေပြီးတော့သူအပ်တဲ့ပြည်သူလူပြည်တော်ကစားရတယ်လို့ပြောပြပါ
ခင်ဗျာဂျပန်ဝန်ကြီးချုပ်အစ်ဟာမြမအရေးပေါ်မှာလေးလေးနက်နက်မရှိဘူးလို့လဲဂျပန်ရောက်မြန်မာတွေကသူ့ရဲ့အမြင်ကိုပြောပါတယ်မြမအရေးကိုပံ့ပိုးပေးနေတဲ့ဂျပန်လွှတ်တော်အမတ်တချို့ကတော့ဂျာကာလာဆူရအန်ယူဂျီနဲ့အွန်လိုင်းကနေပြီးတော့လေးချိန်တွေ့ဆုံထားပါတယ်ဂျပန်ဆူရကအန်ယူဂျီကိုတရားဝင်အသိမှတ်ပြုဖို့ဂျပန်နိုင်ငံဆိုင်ရာအန်ယူဂျီရုံးခန်းဖွင့်ပြီးတော့ကိုယ်စားလှယ်ခန့်ထားဖို့လူသားချင်းဆိုင်ရာအထောက်ပံ့ပေးနိုင်ဖို့သူတို့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့လည်းဂျပန်လွှတ်တော်ထဲမှာလက်ရှိအာဏာရ LDP ပါတီရဲ့အမတ်အများစုကလှမ်းမိုးထားတာဖြစ်လို့တင်တော့တော့ခီးမပေါက်နိုင်ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်မြန်မာအဖွဲ့အစည်း30ကျော်စပောင်းထားတဲ့ဂျပန်မြန်မာအကူအညီပေးရေးကွန်ရက်ကကိုမျိုးမင်းဆွေကသူ့ရဲ့အမည်ကိုခုလိုပြောပါတယ
်ဆက်တော်မောင်အော်လတော်မောင်ရောကတ်ပတ်တူမရှိတစ်ခင်းနဲ့ကျူလာကြည့်ပါတယ်15တက်တောက်ကြပါတယ်အဲ့ဒီအချက်လက်တွေကိုအခုချိန်ဂျပန်ကိုရာကအပေါင်းတွေပေါ်ပေးခြင်းလည်းမရှိပါဘူးဟိုလူတစ်ခုအပေါင်းတွေပေါ်ပေးလို့ရတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတစ်ခုပဲသူတို့နည်းနည်းပါးပါးပေါ်ပြီးပြီးတော့ဒါလည်းပြောမယ်ဆိုလို့ရှိရင်စစ်တပ်ကြီးရပဲအစီအစဉ်နဲ့ပုံစံမျိုးဖြစ်တဲ့ကြောင့်ပေါ့ကျွန်တော်တို့ CCTV ရောက်တာကအားလည်းစစ်တပ်ရဲ့လုပ်မှုရှိ
ဂျပန်ဆူရကမစ္စတာဝါတာနာဘီတို့မစ္စတာဆာဆာကာဝါရူစီကရတဲ့အချက်လက်တွေပေါ်မှာဆုံးဖြတ်ပြီးတော့မြန်မာနိုင်ငံရေးပေါ်မှာထဲထဲဝင်ဝင်ပါဝင်ပတ်သက်လို့စိတ်မရှိတာလို့လည်းယူဆမှုတွေရှိပါတယ်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့ပူးပေါင်းရင်းနှီးမြှုပ်နှံထားတဲ့ပြည်ပကုမ္ပဏီတွေထဲမှာဂျပန်နဲ့တရုတ်နိုင်ငံကဆူရနောက်ခံပြုထားတဲ့ကုမ္ပဏီကြီးတွေအများပြရှိနေတာပါဒါပေမဲ့လည်းဂျပန်ဆူရကတော့မြန်မာနဲ့တရုတ်သိပ်ပြီးတော့နီးကပ်သွားမှာကိုကာကွယ်ဖို့သူတို့အနေနဲ့မြန်မာစစ်တပ်ကိုမလွှဲမရှောင်သာဆက်ဆံနေရပါတယ်ဆိုတဲ့စင်ကြီးပြီးနေတဲ့ကြောင်းဂျပန်ရောက်မြန်မာတွေကပြောပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ကတော့ဖဏာသူတွေကိုလွှတ်ပေးဖို့အကြမ်းဖက်မှုတွေရပ်ဖို့ညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီအနေနဲ့အကောင့်ထဲပေါ်ပြီးကိုဆက်ပြီးတော့ဖိအားပေးနေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုယ်တိုင်ကိုပြပြပေးခဲ့တာပါအခုတခါတော့ရင်းမပင်အနောက်ခြမ်းကတိုက်ပွဲအခြေအနေကိုလည်းပြပြပေးပါမယ်။ဇကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ခြမ်းနှုံးကြီးကျေးရွာတဝိုက်မှာဒီဇင်ဘာ22ရက်မနက်အစောပိုင်းမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီအကြတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲအခြေအနေကြောင့်ကျေးရွာရှိရွာကရွာသားတွေအိုးအိမ်ဆိုးကဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။ထောင်နဲ့ချီတဲ့ဒေသခံတွေဆောင်အဝေးအထဲအစားအသောက်တွေအရေးပေါ်လိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းရင်းမပင်မြို့နယ်အနောက်ချမ်းနှုံးကြီးကျေးရွာနဲ့မြို့ကြီးကျေးရွာတဝိုက်မှာတော့ဒီဇင်ဘာလ22ရက်နေ့ဒီကနေ့မှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။စစ်ကောင်စီဘက်ကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာတာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ရင်းမပင် PDF တာဝန်ရှိသူတို့ကပြောပါတယ်
တိုက်ပွဲကတော့ပထမဦးဆုံးစပြီးတော့သူတို့စစ်ကောင်းထိုးတဲ့ရွှေစလောင်ရဲ့နောက်ဘက်ကမျိုးကြီးရွာနဲ့လူကြီးရွာနောက်ပြီးတော့ရွာဆောင်ပေါ့နော်အဲ့ခွန်ထဲမှာဒီလိုဖြစ်တာပါအဲ့ area တွင်းထဲမှာဖြစ်တာဖြစ်တဲ့ခါကျတော့ကျွန်တော်တို့မနေ့ပိုင်းကနေစပြီးတော့တိုက်ပွဲတွေဆက်ဖြစ်ခဲ့တယ်နေ့နေ့7နာရီလောက်မှာတိုက်ပွဲကငြင်းသွားတယ်တိုက်ပွဲကပြီးသွားတယ်ဒီစားပေါ့နော်ဒီလက်ရှိချိန်ကတော့ကျွန်တော်တို့နေ့နေ့ရှင်းလေးတွေပြုလုပ်နေရှိပါတယ်ဘလို့ချိန်လေးတော့တိုက်ပွဲဖြစ်သွားတာလဲဆိုတော့သူတို့ဘက်ကနေပြီးတော့ကာလင်အင်အားနဲ့ပေါ့နော်ကျွန်တော်တို့ဘက်ကိုထိုးထိုးစစ်ဆင်လာတဲ့အတွက်ကျွန်တော်တို့ကလည်းမူလဲမရှောင်တာပြန်လည်ဆက်ဆံရတဲ့အဖြစ်အပျက်တွေကြောင့်တိုက်ပွဲဖြစ်တာပါ
ဒီကနေ့တိုက်ပွဲအတွင်းမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖက်ကအထီးခိုက်မရှိဘူးလို့ပြောပါတယ်ရင်းမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကစစ်တနတ်တွေလက်နက်ကြီးတွေနဲ့အတုံးပြူပြီးတော့ပစ်ခတ်နေတာလို့ဒေသခံပြည်သူတွေနဲ့ပြည်သူကာကွယ်ရေးတပ်ဖက်ကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်မှာတော့ပြည်သူကာကွယ်ရေးအဖွဲ့ကနေမြေရှင်းလင်းတာမှာမပေါက်ကွဲသေးတဲ့လက်နက်ကြီးတွေကောက်ရတာရှိတယ်လို့ပြောပါတယ်။
ဒီတိုက်ပွဲကြောင့်ကြေးရွာရှစ်ရွာကရွာသူရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့စစ်ပြေးဒုက္ခတွေကိုအကူအညီပေးနေသူတူကပြောပါတယ်။အဲ့တော့ဒီမကြက်စိုးပိုင်းရတွေကကျွန်တော်တို့ဒီမုံကတ်ကိုတို့ထိုးတဲ့ဝင်လာတယ်ဗျ။ထိုးတဲ့ဝင်လာပြီးတော့ဒေသခံတွေကပြေးရတယ်။အဲဒေသခံခံနိုင်ခွင့်ရရှိရလို့ပြေးရတယ်။ဟုတ်တယ်ဗျဒေသကဒေသကဒေသကပဲကတော့ကျွန်တော်တို့ဒီဒေသခံတွေကဒီကြက်တက်
တိုက်ပွဲအခြေအနေကြောင့်နှုံကြီးကျေးရွာမြို့ကြီးကျေးရွာပြောင်းပြာကျေးရွာရုံးလေးပင်ကျေးရွာလက်လှုပ်ကျေးရွာမြောက်နှုံးကျေးရွာမြေကျက်စုကျေးရွာရွာတောင်ကျေးရွာစတဲ့ကျေးရွာပေါင်း၈ရွာထက်မနည်းအိုးရင်ဆုံခွာပြီးတော့ဘေးလူရကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ပြောပါတယ
်။ဖြစ်ဆောင်ရေတချို့ရွာတွေမှာကဟိုတမန်မစားတဲ့ရွာတွေတော်တော်များရှိတယ်ဗျ။ဘာလို့ရှိလဲဆိုတော့ဟိုဘုဘက်ရွာကိုကြီးတယ်အဲ့ဒီရွာကလည်းပေါင်းကြီးတယ်ပြီးတော့တို့ချက်ပြင်းလို့မရှိတော့အခုချိန်လေးအဲတမန်မစားရသေးတဲ့ခြေလေးကြောင့်လည်းရှိနေတယ်ဗျ
။လက်ရှိချိန်ကတော့ဆောင်းနှင်းဖြစ်ပြီးတော့ရာသီဥတုကအေးတာကြောင့်စစ်ဘေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေအတွက်ဆောင်းအဝတ်အထည်စေဝါနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းငြိမ်းချမ်းတဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတဝမ်းမှာလက်နက်နဲ့ပြန်ပြီးတော့ခုခံတော်လှန်တာတွေဖြစ်နေခဲ့တာပါဒီထဲမှာတော့စကိုင်းတိုင်းအတွင်းနေရာတော်တော်များများမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဟာရက်ဆက်ဆိုသလိုရှိနေခဲ့ပါတယ်စစ်ကောင်စီတပ်တွေဟာစကိုင်းတိုင်းအတွင်းကျေးရွာတွေကိုလှည့်လည်ပြီးတော့စစ်ဆင်မှုတွေကိုဒီရက်ပိုင်းအတွင်းမှာခက်စိတ်စိတ်လှုပ်ဆောင်နေပါတယ်ရှင်
မဆုမွန်ပြောပြပေးခဲ့တဲ့ရင်းမပင်မျိုးနဲ့အနောက်ချမ်းမှာတိုက်ပွဲပြင်းထန်လို့ဒေသခံတွေပြေးလို့ရထွက်ပြေးကြရတဲ့တဲ့င်းမှာတစ်ဆက်သေးပါပဲမကွေးတိုင်းကံကောမြို့ဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်မကွေးတိုင်းကံကောမြို့နဲ့စမ်းမြို့ရွာမှာမီးရှို့ခံရလို့နေအိမ်20ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာနေမြေရှင်းလင်းရေးဆိုပြီးဒေသရင်းကျေးရွာတွေကိုဝင်ရောက်နေတော့မို့ဒေသခံကျေးရွာသားတွေတားတွေကစိုးရိမ်ပြီးပြေးလို့ရတိတ်ဆောင်နေကြရတယ်လို့သိရပါတယ်ရန်ကုန်ကပြောပြတဲ့ဒီတရင်ကိုမန္တန်လောက်ကပြပြပေးပါမယ်ရှင
်။ဒီဇင်ဘာ18ရက်မကွေတိုင်းကံကောခရိုင်နှင်းခါရွာကိုနေမည်ရှင်လင်းရေးလုပ်ပြီးတော့ထွက်ခွာလာတဲ့စစ်ကောင်စီစစ်ကြောင်းဟာဒီဇင်ဘာ23ရက်ကစမ်းမြို့ရွာကိုရောက်ရှိပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စမ်းမြို့ရွာဟာနေအိမ်915အိမ်ရှိတဲ့ကျေးရွာတွေဖြစ်ပြီးစစ်ကောင်စီတပ်တွေနေမည်ရှင်လင်းရေးဝင်ရောက်ပြီးတဲ့နောက်နေအိမ်တွေမီးလောင်ကျွမ်းလာလို့စမ်းမြို့ရွာသားတို့ကအခုလိုပြောပါတယ်။
အော်ကျွန်တော်တို့နေနေဆက်လာဆောင်လုပ်ကြရတာကျွန်တော်တို့မနေ့ကကျွန်တော်တို့မနေ့ကမနေ့စာပဲကိုရိုနာရောဂါနဲ့စာရင်းမှကျွန်တော်တို့ချောင်းလုံးရှုတယ်အဲ့ဒါပြင်ကျွန်တော်တို့နေ့လယ်နာရီလောက်ကတော့တခါပြန်ပြီးည7နာရီလောက်ပြီးရှုတယ်ဗျစစ်သားတွေကျွန်တော်တို့ရွာထဲစကြောင်းထိုးပြီးရင်တော့ဒီမီးလောင်နာရီမြင်ရတယ်ဗျအဲ့ဒီကျွန်တော်တို့ရွာထဲမှာတ냐အိပ်ပြီးရင်နောက်နေ့မနေ့9နာရီလောက်ဆိုမီးစတယ်အိမ်မှာကျွန်တော်တို့မီးရှုလာမြင်ရကြီးဗျအော်တပွဲမရှိဘူးကြာကျွန်တော်တို့ရွာသားရဲ့ကြောင်ထွေပြေးနေရတာက
နန်းခါရွာကနေဒီဇင်ဘာ19ရက်စမ်းမြို့ဖက်ကိုထွက်ခွာလာတဲ့စစ်ကောင်စီတပ်တွေဟာလမ်းမှာမိုင်းဆွဲတိုက်ခိုက်ခံရတာကြောင့်ထဏ်ရာတွေရရှိထားတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာရွာကိုမီးရှို့ပြီးတဲ့နောက်အိမ်မွေးတရိတ်ဆန်တွေကိုလည်းယူဆောင်သွားတယ်လို့နေအိမ်နီးလောင်သွားတဲ့ရွာသားတို့ကပြောပါတယ
်ဘဝရအကုန်30ကျော်တိုင်းမှာဝိတ်တိတ်တိတ်ဆိုသူတစ်စိမ့်မှမကျန်ဘူးကြာကျွန်တော်တို့မှာအခုရွာမတင်ရဲလို့ကုန်းလာမှာလာပြီခမတော်လာလုံးမခုန်နေရတာတော်လာလုံးခုရင်းနေရတယ်ဘာရမလဲလဲအကုန်ပြောင်းမ
စစ်ကောင်စီကအနေမြေရှင်းလင်းလို့ရွာလုံးကျွထွက်ပြေးနေရသူတွေဟာအနည်းနာကကျေးရွာတွေမှာခိုလုံနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စစ်ပေးရှောင်တွေကိုအကူအညီပေးနေသူတို့ကပြောပါတယ
်အခုလိုရတာတော့သူတို့စီမပါလာတာကိုဝင်ဆောင်ကလည်းပါလာတာရှိတယ်ဗျာဒါပြီးတချီရွယ်ဦးတွေလည်းပါလာတယ်တော့ဆိုစီဝါလည်းလူရယ်စာနေရခါလည်းလူတော့ဗျာပရိပါတော့ကျွန်တော်တို့ရှိရလဲစီပြေဒုက္ခတွေတွေကျွန်တော်တို့ယွာရီလဲစီပြေဒုက္ခတွေပဲတော့ဘင်းဆုံးတော့ကြီးတာလေးကိုမျှတာပြီးဝေစားတာဆိုစာနေရခါရယ်ဟောစီဝါရယ်အနည်းငယ်စောက်တယ်ပေါ့ရာဒါတွေအဓိကတော့လိုတာပေါ့
အခုလိုစမ်းမြူရွာနဲ့အိမ်လေးမီးရှို့ရာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပေမဲ့ဒီဇင်ဘာ18ရက်ကနန်းခါရွာမှာကျေးရွာကောင်းဆောင်တွေအစီအွေလုပ်နေခြင်းဝင်ရောက်စီးနင်းတာနဲ့ပတ်သက်လို့အကြမ်းဖက်သမား9ဦးသေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီကြောင့်ကနေဟာရင်တွေနဲ့ပြစ်ခတ်တာကိုတော့ထည့်သွင်းဖော်ပြခြင်းမရှိပါဘူး။
နန်လောင်ပြပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်မြောက်ပိုင်းမှာလူမျိုးရေးပဋိပက္ခထပ်မကြုံစီဘူး
ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကတရင်ပြပထားတာကိုကိုစောင်းဝင်းနိုင်ကပြပြပေးပါမယ်ရှင်။စပါးမီရှုခံရတာစာတင်ကြောင်းတချို့မိလောင်တာလူမျိုးရေးပဋိပက္ခတွေဖြစ်စေဖို့စိုးရင်ထိတ်လန့်မှုတွေဖြစ်စေဖို့တမင်ဖန်တီးတဲ့လောက်ရက်တွေဖြစ်မယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ်ULNA နဲ့ရွှေမြင့်တုံးတက်တယ်လို့ဒီဇင်ဘာလ19ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီအတ တပြိုင်နက်တည်းရှေ့စဉ်နောက်စဉ်တက်ဆိုင်စွာဖြစ်နေတာမို့အဖွဲ့အစည်းတစ်ခုခုကရည်ရွယ်ချက်ရှိရှိလုပ်တယ်လို့ယူဆတဲ့အကြောင်း ULAAA ကြေညာချက်မှာဖော်ပြပေမဲ့ဘယ်အဖွဲ့အစည်းလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူးဒီကနေ့မှလည်းဘူတိတော်မြို့နယ်ဖိုးခေါင်ကျေးရွာအုပ်စုကန္တရွာကမွတ်စလင်နှစ်ဦးပိုင်တဲ့ရိတ်သိမ်းထားတဲ့စပါးကောက်လိုင်းနေမိလောင်ဆုံရှုံသွားတယ်လို့ဒေသခံတွေကပြောပါတယ်စပါးတွေမိလောင်သွားတာနဲ့ပတ်သက်ပြီးစုံစမ်းနေတယ်လို့လည်းဘူတိတော်မြို့နယ်အုပ်ချုပ်ရေးမှူးဦးကျန်အေးကပြောပါတယ
်မများပါဘူးဗျာ200 300လောက်လို့ပြောပါတယ်ဗျာကောက်လိုင်းစီကောက်လိုင်းစီကောက်လိုင်းစီအော်တာဝန်ရှိသူတွေကလိုင်းနဲ့စုံစမ်းနေပါတယ်ဗျာ
ဒါပြင်မနေ့တုန်းကလည်းမြောက်ဦးမြို့နယ်မူချာကျေးရွာကလေသမားတအုပ်ပိုင်နဲ့နွားတွေဓာတ်နဲ့ခုတ်ခံရတယ်လို့ဆိုပါတယ်ပန်းရှင်ဖြစ်တဲ့ကိုမောင်ကျိုင်ကတော့သူ့နွားတွေခုတ်ခံရတာဟာတစုံတစ်ယောက်ကရွေကျက်ရှိရှိလာခုတ်သွားတာဖြစ်နိုင်တယ်လို့ပြောပါတယ
်ဟိုကနွားအခုတ်ခံရတာနွားကောကျွန်တော်ကကျွန်တော်ထင်တာကတော့ကျွန်တော်တို့ကပြဿနာဖြေလို့လည်းမရှိဘူးလို့ကျွန်တော်အင်းနဲ့သူများတွေနဲ့စကားများတာတွေပါလို့လည်းမရှိဘူးတမင်တကာမနာလို့လို့ဒီလိုလောက်တာပဲကျွန်တော်တို့ယူဆတယ
်ဒါပြင်ဒီဇင်ဘာလ9ရက်နေ့ကစပြီးကြောက်ဖြူမြောက်ဦးဘူတိတောင်နဲ့ဂွားမြုံနယ်တွေမှာစပါးတွေမိရှုခံရတာနွားတွေကိုဓာတ်နဲ့ခုတ်တာတွေအပြင်ဂွားမြုံနယ်အတွင်းစားတင်ကြောင်းတစ်ခုမိရှုခံခဲ့ရတဲ့ဖြစ်စဉ်တွေဇက်တိုက်ဆိုလိုတွေ့နေရတယ်လို့ရခိုင်လက်နက်ကန်အေးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီလိုမျိုးဖြစ်စဉ်တွေဇက်တိုက်ဖြစ်လာတာဟာလူမျိုးတစ်ခုနဲ့တစ်ခုအကြာပြဿနာဖြစ်အောင်တမင်ဖန်တီးနေတယ်လို့ဖြစ်နေတယ်လို့ရခိုင်နိုင်ငံရေးကျွမ်းကျင်သူဦးဖေတန်းကပြောပါတယ
်။ဟုတ်ကဲ့တိုက်ဆိုင်မှုပဲဖြစ်စေနော်တမင်ရွေးချယ်မဲ့ပဲလုပ်ပြီးဖြစ်စေအဲဒါပြိပခအတွင်လူမျိုးနဲ့တမျိုးကြားမှာပြိပခအတွင်ဆောင်သွားနိုင်ပါတယ်။အဲဒါအရင်ကလည်းအဲ့လိုခဏခဏဖြစ်ခုရဆိုတော့အခုလည်းပဲအဲသူတယောက်ရဲ့အကျိုးအတွက်မဟုတ်ပဲနဲ့နော်ဒီနွားတွေကိုခြေတော်တွေခုတ်ပိုင်းတာတို့စပါးတွေကိုမိရှူတာတို့လက်ဆွန်ဆက်တွေကိုမိရှူတာတို့အဲ့အမျိုးလုပ်တာကတော့ဒါတကယ်နောက်ွယ်ရရည်ချက်ကတော့ဒါပြိပခတ်တစ်ခုကိုဟိုတစုံတယောက်ဒါမဟုတ်တစုတစ်ဖွဲ့အဖွဲ့အစည်းတစ်ခုကများအကျိုးပန်းနေသလားပေါ့နော်အဲ့လိုတန်တရားပြီးတော့အကုန်လုံးဖြစ်လာကြတယ
်ဒါကြောင့်ရခိုင်ပြည်နယ်မှာနေထိုင်နေတဲ့သူတွေအနေနဲ့ဒီလိုဖြစ်စဉ်တွေကိုရာဇဝတ်မှုတစ်ခုလို့မြင်ပြီးလူမျိုးရေးပြဿနာတွေမဖြစ်စေဖို့အားလုံးသတိထားဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းဥဖေတန်းကပြောပါတယ
်။တာမာအချင်းကြီးမရှိရင်ဒါရခိုင်တွေလုတာအာဒါမွတ်စလင်တွေလုတာဆိုပြီးတော့မြင်ကောင်းမြင်နိုင်တယ်။အဲဖြစ်ကောင်းလည်းဖြစ်နိုင်တယ်ပေါ့။ဒါမဲ့ဒါကတော့ပြိပခတ်တစ်ခုကိုအသွင်ကိုဥတီသွားနိုင်တဲ့အရှိန်မျိုးမရှိအောင်တော့ကျွန်တော်တို့ထိန်းချုပ်ရမှာပေါ့
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2012ခုနှစ်တုန်းကလည်းရခိုင်နဲ့မွတ်စလင်တွေအကြလူမျိုးရေးအသွင်ပြိပခတ်ဖြစ်ပွားခဲ့တယ်လို့2019ခုနှစ်တုန်းကလည်းနေကြားဆောင်ရဲစခန်းတွေအကြမ်းဖက်တိုက်ခတ်ခံရပြီးတဲ့နောက်ရခိုင်ဒေသမှာမတည်ငြိမ်မှုတွေဖြစ်ခဲ့ပါတယ်။မြန်မာလူမျိုးရေးတပ်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုခံခဲ့ရပါတယ်။အဲ့ဒီနောက်အနယ်ဒီအစိုးရလက်ထက်မှာရခိုင်အခြေစိုက် AA လက်နက်ကန်အဖွဲ့နဲ့မြန်မာစစ်တပ်အကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ရခိုင်ဒေသမှာမတည်မငြိမ်ကြုံခဲ့ရပါတယ်။လက်ရှိအဖြစ် AA နဲ့မြန်မာစစ်တပ်အကြားအပြစ်ခတ်ရစေးရေးယူထားတဲ့အတွက်ရခိုင်ဒေသမှာလက်တလောတည်ငြိမ်မှုရှိနေတယ်လို့ပြောရမှာပါခင်ဗျာ။
ကိုယ်စားဝင်လိုက်ကြကြပေးခဲ့တာပါပို့တပူညရဲ့တရင်ပြပုဆက်တွေကဒီလောက်ပါပဲ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့ပို့တပူညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမရဲ့အစီအစဉ်ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍစရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဗုဒ္ဓဘူးမြရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဒေါက်တာတန်ဆိုရဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။စီးစိုယောဂါကိုဘယ်လိုလူတွေဖြစ်နိုင်ပါသလဲ။ဒီစီးစိုယောဂါမဖြစ်ဖို့လိုက်နာဆောင်ရွက်တင်တာတွေ၊ရှောင်ကြဉ်ရမယ့်အစားအသောက်တွေ၊ဒါတွေနဲ့ပတ်သက်ပြီးလူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန်ဆိုမေးမြန်းတင်ပြထားပါရရှင်။
အဘွားလုံးတဲ့သူတွေအစီစားတာများတဲ့သူတွေသွေးရင်စီတဲ့များတဲ့သူတွေနဲ့မိသားစုဝင်ထဲမှာဆီးကျူယောဂါဖြစ်တဲ့ရာဇဝင်ရှိတဲ့သူတွေဟာအမျိုးသားနှင့်ဆီးကျူယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်။အမျိုးသားနှင့်ဆီးကျူယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါလေလို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။အဲ့
တော့နံပါတ်၁အရေးကြီးဆုံးကတော့ဗာလဲဆိုရှင်းပါဆရာပြောတဲ့အထဲမှာလည်းပါတယ်။မိမိရောက်ရှိနေတဲ့ခန္ဓာကိုယ်လေးစိတ်ကိုရှော့ချပြရတော့ဆက်ချပေးရမယ်ဆိုတာအဓိကအပြင်ဇာတို့ BMI 25ထက်ကျော်တဲ့သူတွေကိုပြောတာပါเนาะအဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ10ယောက်မှာဇာတင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့เนาะဆိုတော့ဒီလိုလူတွေမှာဇာတို့ကကိုယ်လေးချင်းကိုဆော့ချနိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်ကြီးတို့ဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဇာတို့သုတေသနရလက်တည်ရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်လေးချိန်ကို9ရာခိုင်နှုန်းဆော့ချပေးဥပမာပေါင်200ရှိတဲ့လူက14ပေါင်ရှော့ရမယ်ဆိုတာပေါ့နော်14ပေါင်လောက်900ရာခိုင်နှုန်းရှော့ချပေးမယ်ဆိုလို့ရှိရင်အမျိုးသားနှစ်စီးကျုပ်ဖြစ်ဖို့အတွက်ကို60ရာခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေးရှိထားတာရှိပါတယ်နောက်တစ်ခုကတော့ဒီဆရာတို့ American Diabetes Association ပေါ့နော်အဲ့တော့ American နိုင်ငံစီးကျုပ်အဖွဲ့ကြီးကနေလေ့လာချက်တွေအရဆိုရင်မိမိရဲ့ခန္ဓာကိုယ်လေးချိန်ကို30ရာခိုင်နှုန်းရှော့ချပေးနိုင်ရင်တဲ့မျိုးစားနှင့်စီးကျို့ယောဂမဖြစ်အောင်ကာကွယ်ပေးနိုင်တယ်ဆိုရဲသုတေသနရလက်တွေလည်းရှိတယ်။ဒါကြောင့်မလို့ပြန်ချုပ်ပြီးပြောမယ်ဆိုရင်မိမိရဲ့လေးခန္ဓာကိုယ်လေးချိန်ကိုကျန်းမာတဲ့ခန္ဓာကိုယ်လေးချိန်ပေါင်းထဲမှာထည့်သွင်းထားဖို့လိုတယ်။ဇာတို့ BMI အနေနဲ့ပြောမယ်ဆိုရင်တော့ 18.5 နဲ့ 25 ကြားထဲမှာရှိအောင်ဒီတိုင်းစားတော့မယ်ဆိုလို့ရှိရင်ဇာတို့မျိုးစားနှင့်စီးကျို့ဖြစ်ဖို့ကိုတော်တော်များများကာကွယ်နိုင်သွားမှာဖြစ်ပါတယ
်။ကိုယ်လက်လှောက်မှုပြုလုပ်ခြင်းဟာလည်းစီးကျို့ယောဂကိုကြိုတင်ကာကွယ်တဲ့နေရာမှာထည့်ရောက်မှုရှိတယ်လို့သိရပါတယ်။ဘလို့ကိုယ်လက်လှူရှာမှုမျိုးပြုလုပ်တင်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒါဆိုလှုပ်လှုပ်ဆက်ဆန်းနေတိုင်းမှာဆိုတာဘာတွေလှုပ်လို့ရတယ်ပေါ့နော်။အဲ့တော့နံပါတ်၁ကတော့ဒီကိုထိုင်နေတဲ့အချိန်ကိုလျှော့ရမယ်။နော်လူတွေတတိတာကာလမှာထိုင်တာနဲ့ရတာဆိုထိုင်တဲ့အချိန်ကပိုများတယ်။အဲ့တော့ထိုင်တာကိုလျှော့ချမယ်ဆိုရင်လှုပ်ရှားမှုကိုပိုပြီးတော့လုပ်ပြီးတင်တယ်။ပြီးလို့ရှိရင်တော့လမ်းလျှောက်တဲ့လေ့ကျင့်ကမိသူမဆိုလုံနိုင်တယ်တဲဦးတည်းလည်းလုံနိုင်တယ်နောက်တကပြီးဘယ်ပစ္စည်းကိရိယာမှမပါဝင်တဲ့လမ်းလျှောက်ခြင်းဟာဒါအကောင်းဆုံးကိုလည်းလှုပ်ရှားနေစွဲပေါ့နော်အဲ့တော့ဘယ်လောက်လှုပ်ရမလဲဆိုရင်တနေ့မှာမိနစ်30တစ်ပတ်မှာ5ရက်ပေါ့နော်အဲ့တော့တနေ့မှာမိနစ်30နေ့စဉ်မလျှောက်နိုင်ရင်တော့တစ်ပတ်အတွင်းမှာမိနစ်150ပြည့်အောင်လမ်းခတ်တွတ်တွတ်လျှောက်ပြီးမယ်ဆိုရင်လည်းပဲဆရာတော်ကဒီစီးချိုဖိတ်ချုပ်တဲ့နေရာမှာအကျိုးရှိတယ်ဆိုတာတွေ့ရတယ်တဲ့နောက်တစ်ခုကတော့ဒီကျန်းမာရေးအားကစားအနေနဲ့နော်ယောဂနော်လုတ်တယ်ဒါကြကြွက်သားတွေဟိုတန်မာအောင်လုပ်ရင်းနဲ့ဆရာတို့ကရှူဂါကွန်ထရိုးအတွက်ကောင်းစီတယ်တဲ့ဒါတချို့တွေလေးမတဲ့ကိစ္စတွေမှာလည်းပဲဒါကောင်းတယ်ဆိုတာလေးတွေးဆထားတယ်အဲ့တော့ဒီနည်းနဲ့လုပ်ရမယ်ပေါ့နော်အဲ့တော့အာကစားတဲ့လုတ်တစ်ခုလုတ်နိုင်တဲ့လူတွေကလုပ်မယ်ပေါ့နော်အာကစားလုတ်ဖို့အခက်အခဲရှိတဲ့လူတွေကတော့လမ်းသာချက်ပေးမယ်ဆိုလို့ရှိရင်မျိုးစနစ်စည်းကြိုဖြစ်ပွားမှုနှုန်းရှော့ချပေးနိုင်တယ
်အတီးအရွက်အတီးနှံစားသုံးပေးခြင်းကလည်းစည်းကြိုယောဂကိုကြိုတင်ကာဝတဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရယ
်။နော်အစားအသောက်မှာတော့ဆရာတို့ကဒီအဓိကချက်၃ချက်ပြောထားပါဗျ။နံပါတ်၁ကတော့အတီးအရွက်အတီးနှံကိုပိုစားပါတယ်။နော်ဒါကတော့ဆရာတို့အများတဲ့ကျန်းမာရေးဒီအသိပညာပေးတဲ့အခါမှာအများတဲ့ပြောတာပေါ့နော်။အဲ့မှာမှဆရာတို့ကဒီစည်းကြိုထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့ချက်ကလေးတွေရှိပါတယ်။အဲ့ဒါတော့ခရမ်းကျင်ဒီပန်းကော်ပြီးဖြူပန်းကော်ပြီးအစိမ့်ငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါဒီစားပြီးလို့ရှိရင်ဆရာတို့ကစီးကျုပ်ဖြစ်ပါမှုကိုရှင်းချပေးနိုင်မယ်။နောက်တစ်ခုကတော့ဒီစံနဲ့လုတ်စားတဲ့ဆရာတို့ထမင်းပေါ့နော်။နောက်တစ်ခါဂျုံနဲ့လုတ်တဲ့ပါပုတ်ပေါ့။အဲ့ဒါတွေကတော့ whole grain လို့ခေါ်တာပေါ့။ဟိုဂျုံချမ်းလို့နော်ဒီဖွဲပါတဲ့စံတွေဆိုရင်စားပြီးနိုင်တယ်ဆိုရင်လည်းစီးကျုပ်ထိန်းသိမ်းမှုကိုပိုကောင်းတယ်ဆိုတာတွေ့ရတယ်။နောက် နောက်တစ်ချက်ကတော့ဒီအမြင်ပါတဲ့အစားတောက်တွေဒါကတော့ဆရာတို့ရှေ့မှာပြောသွားတဲ့အသေးရွယ်မှာအဓိကပါတာပေါ့နော်အဲ့တော့အဲ့ဒါတွေကိုစားသုံးပြီးပြန်ဆိုလို့ရှိရင်เนี่ยဆရာတို့လမ်းကြောင်းတွေကနေအချို့တန်းဆုတ်လို့အချို့တို့စီတတ်တို့ကိုဆုတ်ယူခြင်းကိုနည်းနည်းလေးတားဆီးပေးနိုင်เนาะသူကျမကြီးကောင်းတဲ့အဲကိစ္စတွေကတန်တာစီနဲ့အချို့
ဆုံးယူမှုရှင်းချပြီးတဲ့ကိစ္စလေးတွေတူမှာကောင်းကျိုးရှိပေါ့နော်ဒါကြောင့်မို့ချုပ်ပြီးပြောမယ်ဆိုရင်အတီးရအတီးနံကိုဖော်စားပေးပါလို့ဆရာတို့နံပါတ်3ချက်ပြောထားပါအစီတက်ကိုကောင်းတဲ့အစီနဲ့မကောင်းတဲ့အစီဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်တယ်လို့သိရပါတယ်မကောင်းတဲ့အစီကိုရှောင်ကျင်ပြီးခန္ဓာကိုယ်အတွက်သင့်လျော်တဲ့ကောင်းတဲ့အစီတွေကိုရွေးချယ်စားသုံးဖို့လိုတယ်လို့ဒေါက
ီတက်လိုအပ်တယ်ပေါ့နော်။ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပြီးဖို့လိုပါတယ်ပေါ့နော်။အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်တဲ့။နော်အဲ့တော့အဲ့ဒီထဲမှာဘာလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ပဲစီတို့ငားရတဲ့အစီတွေ။အဲ့တော့ကိုယ်စားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်။ပြည့်ဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါရစေ။နောက်တစ်ခါနိုးနဲ့နိုးရက်ပစ္စည်းကရတဲ့အစီတွေပေါ့နော်။ဥပမာမလိုင်လိုမျိုးတို့ဒိန်ငယ်လိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြည့်ဝစီတွေမှာပါတယ်။တို့ကြတော့ချော့ချပြီးတော့စားသုံးပေးဖို့တို့အပ်တယ်ပေါ့နော်။အဲဒါကြောင့်စီစားသုံးတဲ့အခါမှာလည်းကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီဂျိုယောဂါကိုအောက်ဝင်နိုင်မှာဖြစ်ပါတယ်။
ကိုလေးကျင်လျှော့ချတဲ့နေရာမှာကာဘိုဟိုက်ဒရိတ်မပါအောင်စားတောက်တဲ့နီလန်နဲ့ကိုလေးကျင်လျှော့ချနေကြတာကိုလည်းတွေ့မြင်နေရပါတယ်။ကာဘိုဟိုက်ဒရိတ်မပါအောင်စားတောက်တဲ့နီလန်ဟာစီးကျွထိန်းတဲ့နေရာမှာတော့တင့်တော်တဲ့နီလန်တစ်ခုမဟုတ်ဘူးလို့ဒေါက်တာမောင်ကျော်နိုင်ကပြောပါရယ်
။ကိုလေးကျင်လျှော့ချမယ်ဆိုပြီးစားတဲ့အခါမှာကာဘိုဟိုက်ဒရိတ်ဓာတ်ကိုမပါအောင်စားသုံးတဲ့ကီတိုဒိုက်ရိုက်ဆိုပြောနော်တချို့တွေသုံးဆွဲနေတာရှိတယ်။အဲ့ဒါကိုလေးကျင်ချတဲ့ဘက်မှာတစ်ဖက်ကအကျိုးရှိနေတယ်ဆရာတို့ဒီဘက်စီးကျွထိန်းသိမ်းတဲ့ဘက်မှာရယ်နောက်တကူရှိရှိကျမကြီးကောင်းကျိုးအတွက်ဆိုရင်တော့သူတို့ကအဲမသိတော့ဘူးဆိုပြောမှတ်ချက်ပြုထားတာတွေရှိတယ်။နော်ဒါကြောင့်မို့ဒီကာဘိုဟိုက်ဒရိတ်ကိုလုံးဝမစားဘဲနဲ့စီဓာတ်ကနေယူပြီးတော့ခန္ဓာကိုယ်လေးချင်းချော့ချတာရေရှည်အတွက်မကောင်းလို့ပြောချင်ပါတယ်
။အမျိုးအစားနှင့်စီးကျူယောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်လိုင်းနာဆောင်ရွက်သင့်တဲ့နည်းလမ်းတွေအကြောင်းကိုတရင်ပြပလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ဆက်ပြီးတော့ဥကြောဇန္နာရဲ့မြမအရေးတုံးတစ်ချက်ကိုတင်ဆက်ပေးကြပါမယ်။ KNU ထိန်းချုပ်နေနေတဲ့က၄ကီကောမြို့တက်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့ရဲ့စစ်ရေးပဋိပက္ခဟာသဘောတူညီမှုကိုချိုးဖောက်ပြီးထင်အားလုံလို့တဲ့မြမစစ်တပ်ရဲ့သဘောထားကိုပြသလိုက်တာပဲဖြစ်တယ်လို့ PPS ခေါ်ငြိမ်းချမ်းရေးဦးဆောင်အဖွဲ့ပြောခွင့်ရဥခွန်မြတ်ထွန်းကဆိုပါတယ်။မြမနိုင်ငံရေးအပေါ်ဒီဖြစ်ရပ်ရဲ့အကျိုးတက်ရောက်မှုကလို့ရှိလာနိုင်ပါတည်းဥခုမြတ်ထွန်းနဲ့ဥကြောဇန္နာဆွေးနွေးတုံ့တက်ထားပါတယ်ရှင
်ခင်ဗျာတို့ခင်ဗျာဒီနေ့ကျွန်တော်ခင်ဗျာထွန်းကိုဆက်လို့ရတဲ့အကြောင်းကတော့လေးကေကောမှာဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပါတယ်အဓိကအဖြစ်တကယ်တော့ဒီလေးကေကောဆိုတဲ့ဒီသားဟာ2015မှာ KNU နဲ့တတ်မတော်ငင်းငယ်လာလာကောင်းတဲ့အချိန်မှာဒုက္ခတွေကိုနေရာချထားပြီးဖို့ဆိုပြီးတော့တိတ်ကောင်းမွန်တဲ့ရွေခြင်းနဲ့ဖွဲ့စည်းခဲ့တဲ့ဒေသလို့ကျွန်တော်သိရပါတယ်။တခြားချင်းငင်းငယ်ရေးပြယုတ်ဒေသတခုဆိုရင်လည်းမှားမယ်မဟုတ်ပါဘူး။ဆိုတော့အခုအခါမှာတိုက်ပွဲတွေဖြစ်လာတော့ငင်းငယ်ရေးအလားအလာကိုဘလောက်ထိခိုက်တော့လဲဆိုတာကိုကျွန်တော်ကမေးချင်တာဖြစ်ပါတယ်။ပထမဆုံးကတော့ကျွန်တော်ဆောရကပြောခဲ့တဲ့လေးကီကော်တီထောင်ရတဲ့ရွေခြင်းဟာငင်းငယ်ရေးပြယုတ်လို့ဆိုပေမဲ့တချို့ကသုံးဆက်လာကြတာကျွန်တော်ကြားပါတယ်။ဒီဟာတကယ်တမ်းကျတော့ KNU နယ်မြေထဲမှာစစ်တပ်ကခြေကုပ်လူကျင်လို့အစကတည်းကဒီရွေချက်ပါခဲ့တယ်ဆိုပြီးတော့လည်းပဲသုံးသက်လာတာကြားပါတယ်အခုခါမှာအဲ့ဒါဘယ်လောက်အချိန်မြင့်စီးရဲ့သုံးသက်ချက်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အခု PPS မှာကျွန်တော်တို့ဒီအစည်းအဝေးတွေဆွေးနွေးပွဲတွေလည်းမရှိသေးတဲ့ကာလဆိုတော့ဒီမှာကတော့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ရဲ့အမြင်ကိုပဲအဓိကဥစားပေးပြီးတော့ကျွန်တော်သင်ပြပါမယ
်
ကျွန်တော်တို့ဒီ၄ကီကော်ဆိုတာမြို့ရဲ့အဝန်ဝိုင်းကမြို့ငယ်တစ်မြို့ပဲဖြစ်ပေမဲ့လို့ဒီငင်းငင်းရေးအရငင်းငင်းရေးတံပိုးနေနဲ့အမြန်ကြီးမားပါတယ်ကျွန်တော်နိုင်ငံရေးတံပိုးနေနဲ့ကဒါအမြန်ကြီးမားပါတယ်ဒီငင်းငင်းရေးရဲ့အတိအပွင့်လို့ပြောရတဲ့မျိုးဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုလည်းပဲကျွန်တော်နိုင်ငံတကာပေါ့နော်ဒီဂျပန်နိုင်ငံအစိုးရနဲ့ဒီနီပွန်ဖောင်ဒေးရှင်းရဲ့ဒီအကူအညီတွေနဲ့လည်းဒါဒီမျိုးတည်ထားတာပေါ့အဲ့ဒီတည်းမှာကျွန်တော်တို့ကအပြန့်အလှန်ယုံကြည်မှုတွေအပြန့်အလှန်တတိကဝတ်တွေထည့်သွင်းပြီးတော့ဒီမျိုးကိုတည်ဆောက်ထားတယ်လို့ဒီလိုပြောရမှာဖြစ်ပါတယ် အခုနေ့ခါမှာတော့ဒီစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ကဒီဒီမိုကရေစီအင်အားစုတွေကိုပဲအဓိကအနိုင်ယူနိုင်ငံရေးပေါ်မှာပဲအခြေခံပြီးတော့ဒီမျိုးတွေကိုဒီလိုဝင်တယ်ဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အချက်ချင်းချုပ်ဆိုခဲ့တဲ့အပြစ်ခတ်ရတဲ့ဥစ္စာချုပ်တွေနဲ့ NCA ရဲ့စံတန်မိုးတွေကိုဟိုဖြတ်ရည်ရည်ဒီဖြစ်စဉ်ရည်ရည်ဒီဖြစ်စဉ်ပေါ့လေအဲ့ဒီ NCA စံတန်မိုးတွေအပြစ်ခတ်ရတဲ့ရဲ့စံတန်မိုးတွေငင်းငင်းရဲ့စံတန်မိုးတွေကိုငင်းချေကြည့်လိုက်တာပဲလို့ဒီလိုကျွန်တော်ပြောမှာဖြစ်ပါတယ်။တနည်းအားဖြင့်ပြောရင်ဒီကျွန်တော်တို့ NCA စာချုပ်ရဲ့အကောင့်တွေပေါ်မှုကိုချင်းချောက်လိုက်တာလေဒီသဘောရောက်တယ်လို့ပြောမှာဖြစ်ပါတယ
်။ကြည့်ရကျွန်တော်ရဲ့မိဘမှာဒုတိယပိုင်းတစ်ခုဖြစ်တဲ့အဲ့ဒီငင်းငင်းရေးရွေချက်ဆိုတဲ့အစကတည်းကဒီဒေသမှာစစ်တပ်ကလူရင်ခြေကုပ်ယူဖို့ထိုးပေါက်ဖို့ဆိုတဲ့ရွေချက်ပါခဲ့တယ်ဆိုတာကောအစကဒီလူများတကယ်ရှိခဲ့မယ်ထင်ပါလ
ားစစ်တပ်အနေနဲ့ကတော့အမြဲတမ်းခြေကုပ်ရယူရတော့အမြဲတမ်းဒါသူ့ရဲ့ viewer တရားနေတဲ့နေရာတိုင်းမှာတော့ဒါကျုပ်ပန်းဆောင်ရွက်တာပါပဲသို့တော်လည်းအဲ့ဒီကာလမှာရှိခဲ့တဲ့နောက်ခေါင်းဆောင်တွေရဲ့ယုံကြည်မှုတွေတတိကဝတ်တွေကိုတန်ဖိုးထားပြီးတော့အဲ့ကာလကအစိုးရကောင်းဆောင်တွေတမတော်ကောင်းဆောင်တွေပေါ်မှာဒါတံပိုးထားတဲ့ယုံကြည်မှုတွေရထားကိုဒီတိဆောက်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်ဆိုတော့အခုအခါမှာဒီ League of God မှာလောလောဆယ်ဖြစ်လာတဲ့ Immediate Cause ကတော့ League of God မှာရောက်ရှိနေတဲ့ဒါဆွတ်တော်ကိုယ်စားလှယ်ဟောင်းတွေနိုင်ငံရေး Activist တွေကိုဝင်ဖန်တာကဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ KNU နဲ့တမတော်နဲ့သာဒီနောက်အလိုညဉ့်ဉေးရေးဆန္ဒသဘောထားတွေလူနှစ်ဖက်အတူညီရှိနေကြတယ်ဆိုရင်တကိစ္စအလိုလိုကူဖြစ်ရှင်းလို့ရမယ့်ကိစ္စလို့ထင်ပါတယ်ဆိုတော့ဒီတိုက်ပွဲဖြစ်လာဖို့အတွက်အဓိကအခြေခံကြတဲ့အကြောင်းရင်းကဘာလို့ပြောလို့ပါလဲခင်ဗျာ
။အဓိကအခြေခံကြတဲ့အကြောင်းရင်းကိုကျွန်တော်တို့မတင်ပြမိပါဒီနေ့ကင်းညူလဲပေါ့နော်ဒီတမတော်နဲ့အကြာမှာတင်းမာမှုတွေကဟိုရှိခဲ့ပါတယ်ပြီးခဲ့တဲ့ကာလတွေမှာနိုင်ငံရေးဆွေးနွေးစဉ်တွေမှာဟိုပဲဒီလိုမျိုးတင်းမာမှုတွေကရှိခဲ့တယ်အတင်းမာမှုတွေကျွန်တော်တို့ရှော့ချနိုင်ခဲ့တာတွေလည်းရှိခဲ့ပါတယ်အခုဖြစ်တာကတော့ဒီနေ့သာမန်ကင်းညီနဲ့စစ်ကောင်စီကြားတမတော်ကြားမှာတင်းမာပြီးခုလို့မဟုတ်တော့ဘူးကျွန်တော်တိုင်းပြည်နိုင်ငံရေးအခြေအနေ background ကအချင်းနေလဲဆိုလို့ရှိရင်ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီနဲ့အဲ့ဒီဆရာနာရှင်စနစ်ကိုလုံးဝလက်မခံနိုင်တော့တဲ့တိုင်းသားပြည်သူလူထုတရားလုံးကြားမှာဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်အဲ့ဒါကကျွန်တော်နောက်ကန် background ဖြစ်ပါတယ
်ဒီအခုလောလောဆယ်ဖြစ်နေတဲ့၄ကီကဘာတမဟာ6လို့သိရပါတယ်ဆိုတော့အခု KNU တစ်ဖွဲ့လုံးဟာကနကွန်မြူနတီရဲ့သဘောထားအတိုင်းစစ်ကောင်စီကိုလုံးဝအပြသဆန့်ကျင်နေကြတယ်လို့ကျွန်တော်ယူဆလို့ရပြီလားခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကိန်းယူနေနေကတော့ဒီ NCA အပါအဝင်ပြီးနေတဲ့ပြည်တော်အစိုးရအပြစ်ကတ်ရက်စေးကြီးစာချုပ်တွေကိုဒါအလေးထားပြီးတော့ထင်းထင်းထင်းထင်းတခြားလုံးမှာဆောင်ရွက်ခဲ့တယ်သို့တော်လည်းပဲသူတို့ရဲ့သဘောထားကိုတော့ကျွန်တော်ဒီဩဂုတ်လ7ရက်နေ့ကပင်ရအာဇာနည်နေ့မှာသူတို့ပေအောင်ထုတ်ပြန်ကြေညာတာလာရှိတယ်ဒီလိုစနေလမ်းကြောင်းဖွင့်လာတော့လည်းပဲဒီလိုလူတွေရဲ့အသက်ဝင်ကြီးတယ်တော့ကာကွယ်ရမယ်ဆိုမှမဟုတ်ဘူးလေတို့တော့တုတ်ပြက်တဲ့တပါတာတော့ရက်တည်နေတာဖြစ်ပါတယ်အခုချိန်ကမှတော့ဒီလူတွေရဲ့အသက်ဝင်ကြီးတယ်ကိုထိခိုက်လာတယ်နစ်လာလာတယ်ဒီဟာတွေရှိတဲ့ပုံမှာတော့ဂိမ်းကျော်လည်းဒီပုံမှာသူတို့ထုတ်ပြန်လာတဲ့သဘောထားတွေပုံမှာတော့ဟိုသူတို့ရက်တည်မှာပဲဖြစ်ပါတယ်ဒါကဂိမ်းကြီးဘက်ကပြဿနာဒီဖြစ်တဲ့ပြဿနာကဂိမ်းကြီးဘက်ကစတာမဟုတ်ဘူးဒါစစ်ကောင်စီဘက်ကစတဲ့ပြဿနာဖြစ်ပါတယ
်အခုလေကေကောမှာဖြစ်တဲ့အထက်မှာ KNU Plus PDF ပုံရတက်ကြရလို့သိရပါတယ်ဆိုတော့ EAO တွေနဲ့ဒီ PDF တွေနဲ့လက်တွဲမှုခြေနေကဘယ်လောက်ထိခိုင်မြဲပါသလဲဒါ ad hoc လောလောဆယ်တိုက်ပွဲအတွက်ဒါစစ်မြေပြင်မှာလိုအပ်ချက်အတွက်ပူးပေါင်းရုံဆက်ဆက်လာဆိုတော့နိုင်ငံရေးအခြေခံအဖြစ်တသွေးတညီရဲ့ပူးပေါင်းနေရပြီလို့သုံးသပ်လို့ရမှာခင်ဗျာ
အခုနေခါမှာကျွန်တော်ဒီတိုင်းပြည်မှာတော့အားလုံးရဲ့ဒီကြွေးကြော်တာရက်တည်ကြတာကတော့ကျွန်တော်ဆရာနာရှင်စနစ်ချုပ်ရင်းပြီးတော့ဖဲတယ်ပြည်တော်ရည်တူဆောက်ရည်ဖြစ်ပါတယ်။ဒါကတော့ကျွန်တော်တို့အားလုံးသောသူတွေကြားမှာတူညီရဲ့အခြေခံပုံသဘောထားဖြစ်ပါတယ်။အဲ့တော့ဒီပုံသဘောထားရည်တူချက်ကတော့ဒီကျွန်တော်တို့ကတူညီမှုအပေါ်မှာအခြေခံပြီးတော့လည်းဆောင်ရွက်နေကြတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့ဆိုတော့သွား KNU ကိစ္စကိုတော့ကျွန်တော်ပြောပြီးပြီ။ MCA မှာပါတဲ့ကြံတဲ့အဖွဲ့တွေလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးရဲ့သဘောထားကတော့တဆွေတန်နဲ့တညီရွဲဖြစ်သွားပြီလားသူတို့မဟုတ်တချို့အဲ့ဒီ MCA လက်မှတ်ထိုးတဲ့အဖွဲ့တွေကြားထဲမှာပဲတဖွဲ့နဲ့တဖွဲ့မညီညွတ်နိုင်တာတွေရှိနေသေးတာခင်ဗျာ
အတဖွဲ့ကျန်းစွာဆောင်နိုင်မှုတွေကတော့သူတွေသားနဲ့သူသူ့အခြေအနေသူကတော့ကွာခြားချက်တွေရှိပေမဲ့လို့ဆရာနာရှင်တင်းကိုချုပ်နေပြီးတော့ဖဲတဲ့ပြည်အောင်စုကိုစီဆောက်အောင်ဆိုတဲ့ဟာကတော့ဒါကျွန်တော်တို့အားလုံးပြည်ရဲ့ပုံသဘောထားဖြစ်ပါတယ် PDS ရဲ့ညင်ညာချက်တွေမှာလည်းအဲ့ဒါတွေကိုရှင်းပြကြတာကိုဖဲပြန်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ် CBS เนี่ยก็เลชินายเกจัดเตกูဖြစ်ရှင်းနိုင်ရေကိုတော့ကျွန်တော်ဆွေးနွေးလက်မိငါနဲ့တွားဖို့လေကျွန်တော်တို့ပြင်ဆင်ကြိုးပမ်းဆောင်ရင်းနေကြပဲသို့တော်လည်းပဲဒီလေးကေကိုကိစ္စကတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကြီးစွာတော့ရက်ခတ်မှုဖြစ်စေပါဘာကြောင့်လဲဆိုတော့ဘယ်လိုပဲသဘောတူညီမှုတွေလောက်ထားပြီးဆွေးနွေးကြမှုအဲတမလို့ဘာသာတော့အချိန်ကြီးချိုးဖောက်သွားမှာပဲဒီပဲ
message ကတာတိုင်းသားလက်နက်ကိုင်တော်နိုင်ဖွဲ့စည်းတယ်ဒါလည်းဒါဖြစ်ပါဟုတ်ကဲ့ MCA လက်မှတ်ထူထားတဲ့တိုင်းသားအင်အားစုတွေဟာလှုပ်ဆောင်နိုင်တဲ့အတိုင်းအတာကတော့သူတွေသားနဲ့သူကွာမယ်လို့ဆိုခဲ့ပါတယ်ဒါလှုပ်ဆောင်နိုင်တဲ့အတိုင်းအတာကခံယူခြင်းနဲ့သဘောထားကတော့တပြင်းညီတည်းဖြစ်ပြီးဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ခွန်မင်းတို့ပြောတဲ့အချက်မှာဆိုတော့ဒီတိုင်းသားလက်နက်ကို to the NCA, my lemmature for a plus PDF, United Front Hoon in Pilan, nine below Sunday.
ဒီအကြီးကြီးကတော့ဒါသူ့ရဲ့တိုးတက်ဖြစ်တော်မူတာတဲ့အခြေအနေပေါ်မှာတော့ဘူတီမှာဖြစ်ပါတယ်အခုလက်ရှိအခြေအနေမှာကျွန်တော်တို့ဒီ
NCA Lemature Prairie NCA Lemature Prairie to the Vin Nyabai Mahame Prairie Ne NCA Lemature Prairie Jasa Sanjia or Belusua Lekna Rukama, the Gizama Swinning Nina Mure, the Bordu Mure, Uban Sanga Murimia, Sinivala.
General Ruadi would order a little boy out of the Swinning Nina Boga, Dana Lemon Adonai, Quay, and Dia Chile.
ဒီပြည်ကြီးမှာတော့ဒါအလုပ်ဖွဲ့ကြီးဖွဲ့ကြီးပြီးတော့တောင်းပေးထားပါတယ်။လက်တွေ့ကြကြဖြစ်ပေါ်လာဖို့ကတော့ကျွန်တော်တို့ဒါကတော့ဇုံတရားတော့ချိန်ရမယ်လို့ထင်ပါတယ်။ဒါဖြစ်ရေကိုကျွန်တော်ကြိုးပမ်းဆောင်ရွက်နေတာ။ဟုတ်ကဲ့ကျွန်တော်နောက်ဆုံးညီကုန်းချုပ်ပြင်းလာတော့အခုလေးကေကိုဝင်တိုက်လိုက်တဲ့လေးကေကိုမှတိုက်ပွဲဖြစ်နေဆိုတာအပေါ်ရန်အချင်းတမ်းမှန်တိုက်ပွဲသာဆ
ပတ်သက်ရင်ကျွန်တော်ထိခိုက်မှုကတော့နိုင်ငံရေးအတွက်ကနိုင်ငံရေးအတွက်ကအမှန်ထိခိုက်မှုကြီးပါတယ်အခုစစ်ကောင်စီကတော့သူတို့ဟိုအနေနဲ့ကတော့ဒီအနိုင်ယူချိန်မုန်းရေးကိုပဲဥတည်ပြီးတော့ပေါ့နော်လှုပ်ချင်တာကိုပဲလှုပ်သွားတဲ့သဘောဖြစ်ပြီးတော့ဂျန်တဲ့ဟာတွေထက်သွင်းပြီးတော့စဉ်းစားခဲ့ဖို့မရပါဘူးအခုဆိုရင်ကျွန်တော်တို့ဒါအပြစ်ကရဲ့စီးစာချုပ်တွေကိုဟိုအလေးနဲ့ထားပြီးတော့ထိုင်ထိုင်ထိုင်ဆောင်ရွက်တဲ့ကျင်းယူနဲ့ကြာမှာမဟာမိတ်အကြီးကျယ်ပြတ်သွားတယ်လို့ပဲကျွန်တော်ထိုင်းနိုင်ငံနဲ့လည်းပဲဒါထိုင်းနိုင်ငံအတွက်ကြာမှာလည်းဒါအခုဖြစ်သွားတာဖြစ်ပါတယ်အဲထို့နည်းတူပဲကျွန်တော်ကဂျပန်ပါဝင်ပေါ့နော်ဘဝပြင်းပြင်းထန်ထန်ကူညီခြင်းနဲ့နိုင်ငံတကာတိုင်းဝိုင်းတွေအတွက်လည်းဒါစိတ်ကျက်စရာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီလူခုတက်မတော်နဲ့စစ်ကောင်စီနဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေအပေါ်မှာဘလို့ယုံကြည်ရမလဲဘလို့သဘောထားရမလဲဆိုတဲ့ဟာတွေကလည်းဒါကျွန်တော်တို့တွေကမိကုံးထုတ်စရာဖြစ်တယ်လို့ဒီပေါ်မှာယုံကြည်မှုကလည်းပဲဒါကြောက်တဲ့ဆက်ကြောက်သွားတာပေါ့အဲ့ဒီသဘောထားလေးရှိပါတယ်အဲကြောင့်မို့လို့ဒီနေ့ဒီတိုင်းပြည်ရဲ့ပြည်သားဒီကလေးကိုကိစ္စဟိုဖြည့်ရှင်းတဲ့အခါမှာလည်းပဲကျွန်တော်မြင်ရတော့ဒီစစ်ကောင်စီအနေနဲ့ကတော့မိမိရဲ့ဒီဆောင်ရွက်ချက်ဒီပေါ်မှာလေးလက်နဲ့ပြန်တုံးတက်ပြီးတော့ဆုတ်ပေးလိုက်တာကတော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဘာလို့ဆိုတော့ KNU ကတော့သူတို့ဒီသဘောထားကြီးကြီးနဲ့သူတို့ဆောင်ရွက်ခဲ့တာရှိတယ်ဒါပေမဲ့လို့စိတ်ရည်ရကျူးကျော်မှုတော့သူတို့ကောင်းကောင်းခံတဲ့သဘောကမရှိဘူးပြီးရင်လည်းပဲခုနကကျွန်တော်နိုင်ငံရေးပတ်ကောင်းကတော့ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီကိုဒါလူကြီးတရားလုံးကလည်းပြန်ထားဆန့်ကျင်နေကြတဲ့ကာလဖြစ်ပါတယ
်ဥကြောင့်သာဆွေးနွေးတင်ဆက်ထားတာပါရှင်အခုဆက်ပြီးတော့အားကစားကဏ္ဍကိုနားဆင်ရအောင်ပါဒီတစ်ပတ်အားကစားကဏ္ဍမှာတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်ရဲ့အလားအလာကိုဗစ် -19 ကူးစက်မှုတွေကြောင့်အားကစားပွဲတွေအပေါ်မှာရိုက်ခတ်မှုတွေနဲ့ဖက်ဒရာနတ်ဒေါနဲ့ဂျိုကိုဗစ်တို့၃ယောက်မှာဘယ်သူကကစားရအခက်ဆုံးနဲ့ဘယ်သူက Grand Slam အများဆုံးစံတင်တင်မလဲဆိုတဲ့ခန့်မှန်းချက်တွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်
ဒီလိုကမ္ဘာမလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီအန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အတွက်တောက်ခံမှုအများစုရထားပြီဖြစ်တယ်လို့ပြောလိုက်ပါတယ
် if I was going to a vote tomorrow
ကမ္ဘာဖလားကိုနှစ်နှစ်ကျင်းကျင်းပဖို့အတွက်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကခေါင်းဆောင်တွေနဲ့ကမ္ဘာလုံးဆိုင်ရာညီလာခံကိုကျင်းပခဲ့ပြီးတဲ့နောက် ဒီကဥက္ကဋ္ဌအင်ဖန်တီနိုကတကယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနက်ဖြန်သာမဲပေးဆုံးဖြတ်ရမယ်ဆိုရင်အများစုကနည်းနည်းတစ်ကြိမ်ကျင်းပဖို့ကိစ္စကိုထောက်ခံကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်အဲ့လိုလုံးလိုက်ချင်းအဖြစ် FIFA အတွက်လည်းဝင်ငွေ 4.4 ဘီလီယံလောက်ထပ်တိုးလာမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာအချိန်တည်းမှာပဲကမ္ဘာနေရာအတော်များများမှာ COVID-19 ကူးစက်မှုတွေကြောပြန်မြင့်တက်လာနေပြီးတော့အာဂါသာသမားတွေကြားမှာလဲ virus ကူးစက်မှုတွေတိုးလာနေပါတယ်အဲ့လို virus ကူးစက်မှုတွေတိုးလာနေတဲ့အတွက်ဥရောပနိုင်ငံတွေမှာဆိုရင်ဘောလုံးပွဲတွေကိုရွှေ့ဆိုင်းရတာတွေပြိသက်တွေမပါပဲကစားရတွေလည်းဖြစ်လာနေပါတယ်ဆိုရင်နိုင်ငံမှာတော့ Real Madrid အသင်းက Modric နဲ့ Marcelo တို့ virus ကူးစက်ခံပြီးတဲ့နောက်နောက်ထပ် Gareth Bale, Marco Asensio, Andre Lunin, Rodrigo စတဲ့ကစားသမား၄ယောက်နဲ့လက်ထောက်နီးပြ David Ancelotti တို့ပြီးခဲ့တဲ့ပတ်မှာကူးစက်ခံခဲ့ရပါတယ်။ဒါပြင် Valencia အသင်းကလည်းနီးပြတဲ့ကစားသမား၂ယောက် virus ကူးစက်ခံထားရလို့ညင်ညာလိုက်ပါတယ်။ England ဘက်မှာတော့ virus ကူးစက်မှုတွေကြောင့် Man U ဘွဲပါဝင်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ကဒီပွဲစဉ်6ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။Chelsea ဈေးမှာဆိုရင်လည်းတိုက်စစ်မှုလူကာကူဝါနာနဲ့ Hudson Odoi တို့အပါအဝင်ကစားသမား9ယောက် virus ကူးစက်ခံထားပါတယ်။ကစားသမားတွေတော်တော်များများမကစားနိုင်တဲ့အတွက်ပြီးခဲ့တဲ့ Wolf နဲ့ပွဲကိုရွှေ့ဆိုင်းဖို့ Chelsea ဘက်ကတောင်းဆိုခဲ့ပေမဲ့ Premier League ကတော့စီးပွားရေးနဲ့မကိုက်ညီတဲ့အတွက်မရွှေ့ဆိုင်းခဲ့ပါဘူး။ Premier League အသင်းတွေအနေနဲ့ပွဲတွေကိုရွှေ့ဆိုင်းဖို့ဆိုရင်အသင်းမှာကစားမဲ့သူ14ယောက်ထက်နည်းမှပွဲကိုရွှေ့ဆိုင်းနိုင်တယ်ဆိုပြီးတော့သတ်မှတ်ပြဋ္ဌာန်းထားပါတယ်။ကူးစက်မှုတွေရှိနေတဲ့ကြားကပွဲတွေကိုမရွှေ့ဆိုင်ပဲဆက်ကစားခိုင်းတဲ့အတွက်ကစားသမားတွေရဲ့ကျမကြီးနဲ့ပတ်သက်ပြီးတော့လည်းအသင်းတွေနဲ့နှီးပြတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Premier League မှာကစားသမားတွေပါဝင် virus ကူးစက်ခံသူစုစုပေါင်း90ရှိခဲ့ပါတယ်။ Premier League မှာကာကွယ်ဆေးအပြည့်ထိုးထားတဲ့သူက89ရာခိုင်နှုန်းပဲရှိပြီးတော့အခုချိန်ထိကာကွယ်ဆေးမထိုးထားတဲ့သူ16ရာခိုင်နှုန်းတိရှိနေသေးတယ်လို့လည်းဆိုပါတယ်။ဒါမဲ့လည်းအခုလို Christmas နဲ့နှစ်သက်ကူကာလမှာပွဲတွေကလည်းတောက်လျှောက်ဆက်နေပြီးတော့ Premier League ဘက်ကတော့ဒီကာလအတွင်းမှာပွဲတွေကိုဆက်ကစားဖို့သဘောတူလိုက်ပါတယ်။ Liverpool ဥက္ကဋ္ဌ Alexander Safran နဲ့ Dortmund အသင်းက England ကိုလည်းကစားသမား Jude Bellingham တို့ကတော့ဘောလုံးသမားတွေအနေနဲ့ COVID ကာကွယ်ဆေးထိုးကြဖို့ကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ။ဗိုင်းရပ်စ်ကူးစက်မှုတွေကဘောလုံးသမားတွေနဲ့ဘောလုံးအသင်းတွေဘက်မှာဖြစ်နေသလိုတဲရစ်ဂိုင်ဘွဲတွေဘက်မှာလည်းကူးစက်မှုတွေရှိနေပြီးတော့အခုနောက်ဆုံးမှာတော့စပိန်ကနံပါတ်ကြီးနဒါလ်လည်းဗိုင်းရပ်စ်ကူးစက်ခံထားပါတယ်နဒါလ်ဟာပြီးခဲ့တဲ့ဘက်ကအာရက်ဆော်ဘားများပြည်တော်စု UAE နိုင်ငံမှာကျင်းပတဲ့မူဘာဒါလာတဲရစ်ဂိုင်ဘွဲကိုပြိုင်ပြီးတဲ့နောက်ဆွေနိုင်ငံပြန်ရောက်တဲ့အချိန်မှာဗိုင်းရပ်စ်ပိုးကူးစက်ခံထားရတာကိုစမ်းသပ်တွေ့ရှိခဲ့တာဖြစ်တဲ့ဆိုပြီးတော့ Twitter ကနေကြေညာပါတယ်ဗိုင်းရပ်စ်ကူးစက်မှုကြောင့်သူနဲ့ထိတွေ့ထားတဲ့သူအကုန်လုံးကိုလည်းအကြောင်းကြားထားပြီးဖြစ်သလိုဒါပဲပြိုင်ပွဲတွေနဲ့ပတ်သက်ပြီးဝင်ပြိုင်ပြစ်မပြိုင်ပြစ်ဆိုတာတွေကိုလည်းအသိပေးသွားမယ်လို့ပြောပါရယ်။၎င်းဟာဒဏ်ရာကြောင့်ဩဂတ်စ်လကစပြီးတော့တင်းနစ်မကစားနိုင်ပဲအဘူဒါဘီပွဲမှာပထမဆုံးအချိန်ပြန်ကစားတာဖြစ်ပြီးဒါပဲ Australian Open Tennis ပြိုင်ပွဲမှာဝင်ပြိုင်နိုင်မှုအတွက်အဆောက်အအုံလုပ်သွားမယ်ဆိုပြီးတော့အစိုးရကတော့ပြောထားပါရယ်။Australian Open Tennis ပြိုင်ပွဲကိုတော့ January 19ရက်နေ့မှာစတင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ပြိုင်ပွဲဝင်ဖို့တော့မိနိုင်တယ်လို့ယူဆပါရယ်။ပြိုင်ပွဲတော်ဝင်ရှိသူတွေနဲ့ Tennis ပရိသတ်တွေကတော့ Nadal ရော Federer ရော Djokovic ရော၃ယောက်စလုံးကိုဒီပြိုင်ပွဲမှာဝင်ပြိုင်နိုင်ဖို့ညွှန်လဲနေကြပါရယ်။ဘာကြောင့်လဲဆိုတော့ဒီလိုသာ၃ယောက်စလုံးဝင်နိုင်ခဲ့မယ်ဆိုရင်ဒီပွဲဟာသူတို့၃ယောက်စလုံး Grand Slam ကိုအချိန်နဲ့ဆွဲပြီးနိုင်ရပြီးပထမဆုံးအချိန်ပြိုင်ကြတဲ့ပွဲဖြစ်လာမှာပါ။ဒါကြောင့်ပွဲစီစဉ်သူတွေရောပြိသက်တွေကတော်တော်လေးကိုမျောလင်းနေကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းသူတို့၃ယောက်ထဲမှာဘသူက Grand Slam ကိုအများဆုံးအနိုင်ရတဲ့သူအဖြစ်စံချိန်တင်မလဲဆိုတာကလည်း Tennis ပြိသက်တွေနဲ့ Tennis လောကတစ်ခုလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့နဒေါပြောတာကတော့
My name, I am outside of the competition for the last 5-6 months.
ကျွန်တော်ပြိုင်ပွဲတွေဝင်မကစားနိုင်တာ9လ6လရှိသွားပါပြီ။ဒါပေမဲ့ Grand Slam ကိုဘယ်သူအများဆုံးပိုဆွဲမလဲဆိုတာနဲ့ပတ်သက်ပြီးပြောနေကြတာကိုကျွန်တော်နားလည်ပါတယ်။အထူးသဖြင့် Djokovic ကအပတ်တိုင်းလိုလိုကစားပြနေပြီးကျွန်တော်နဲ့ Federer ကတော့ဒဏ်ရာကြောင့်အချိန်တော်ကြာနားနေကြရတာပါ။ကျွန်တော်တို့အားလုံးကအခုအချိန်မှာအချိန်20စီနဲ့တူနေကြပြီမဲ့ Djokovic ကတော့နိုင်ဖို့ကျွန်တော်တို့တဲ့အခွင့်အရေးပိုရှိတယ်လို့ထင်ပါတယ်ရှေ့လာမယ့်လတွေမှာဘာဖြစ်မလဲကြည့်ကြတာပေါ့
တို့၃ယောက်မှာဘသူက Grand Slam ကိုအများဆုံးရမယ်ဆိုတာအတိအကျမပြောနိုင်သေးပေမဲ့ကစားရအခက်ဆုံးကစားသမားကဘသူလဲဆိုတာနဲ့ပတ်သက်ပြီး Britain က Andy Murray ပြောတာကတော့
I mean it depends a little bit on the surface. You know, I played Novak a bunch of times in Australia and you know
သာဘလို့ကွင်းမြင်းနေပြင်လဲဆိုတာပေါ်မှာမူတည်ပါတယ်ကျွန်တော်နိုဗက်ဂျိုကိုဗစ်နဲ့တော်တော်ကစားခဲ့ဘူးပြီး तू ကဘယ်မှမဆိုကစားရခက်ပါလေဒါပေမဲ့ဩစတြေးလျဥပမာတော့ तू ကတကယ့်ကိုမယုံနိုင်လောက်အောင်ကစားရခက်တာပေါ့ तू ကအဲ့ဒီကွင်းမှာကစားရအရန်ကြိုက်ပါလေဝင်ဘယ်တန်ရဲ့မျက်ခင်းပေါ်မှာလည်း तू နဲ့အတော်လေးတွေ့ခဲ့ဘူးပါလေဒါပေမဲ့အဲ့ဒီလိုမျက်ခင်းကွင်းမှာတော့ကျွန်တော်ကစားရက तू နဲ့ရှင်ကစားနိုင်လို့လားဘာကြောင့်လဲတော့မသိပါဘူးကျွန်တော်သူ့ကိုနှစ်ချိန်လောက်နိုင်ဘူးပါလေဒါပေမဲ့အဲ့ဒီမှာဖက်ဒရယ်နဲ့ကြာတော့တကယ့်ပွဲကြီးတွေမှာရှုံးမှုပါလေ။အဲ့ဒီတော့မြက်ကွင်းနေပေါ်မှာတော့ဖက်ဒရယ်ကကစားရတာပုံခက်ပါလေ။နောက်မြေဈေးကွင်းပေါ်မှာတော့နဒါအကောင်းဆုံးကစားရခက်ဆုံးဆိုတာရှင်းပါလေ။ဘာလို့မှမိကွင်းထုတ်ကြမလို့ပါဘူး။ဒါပေမဲ့တမန်တလင်းကွင်းမှာကြာပြန်တော့တမျိုးဖြစ်ပြီးတော့မတူတော့ပြန်ပါဘူး။ကစားရတာလွယ်တယ်လို့ပြောတာတော့မဟုတ်ပါဘူး။အဲ့ဒီတော့ကွင်းပေါ်မှာပဲမူတည်ပါလေ။ပြီးတော့သူတို့ရဲ့အချိန်နဲ့လဲစိုက်နေလို့ရှင်းပါလေ။ဂျိုကိုဗစ်ရဲ့အကောင်းဆုံးအချိန်မှာသူနဲ့တမန်တလင်းကွင်းမှာကစားရတာအတော်ခက်ပါလေ။နဒါးကိုမြေဈေးကွင်းသူပြင်ပြင်သစ်အိုပန်မှာနိုင်မှုဆိုတာကတော့အားကစားပွဲတွေထဲမှာအခက်ဆုံးတွေကတစ်ခုဖြစ်ပြီးဝင်းဘယ်တန်လိုမျက်ပေါ်မှာရိုက်တဲ့ပွဲတွေမှာတော့ဖက်ဒရာရဲ့အောင်မြင်မှုတွေကတကယ်အံ့ဩစရာပါ။ဆိုတော့ကွင်းပေါ်မှာပဲမူတည်ပါလေ
။၃ယောက်စလုံးကအသက်အရွယ်ရလာနေတာကြောင့်ထပ်ပြီးရနိုင်ပါမလားဆိုတာကလည်းမိန်ကွန်းထုတ်စရာဖြစ်နေပါလေ။Grand Slam ကိုဘယ်သူအများဆုံးစံချိန်တင်မဲ့ဆိုတာကိုစိတ်ဝင်စားနေကြသလို Dennis သမိုင်းမှာဘယ်သူကအကောင်းဆုံးဆိုတာကလည်းအငင်းပွားစရာဖြစ်နေပါတယ်ပရိသတ်တွေကြားမှာလည်းတချို့က Federer တချို့က Nadal တချို့က Djokovic ဆိုပြီးတော့ကိုယ်အကျိုက်နဲ့ဖြစ်နေတဲ့အတွက်ဘယ်သူအကောင်းဆုံးဆိုတာကတော့နောက်ဆုံးမှာအောင်မြင်မှုစံချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ပေါ်တဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကုတ္တကျော်သိန်းကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဘက်မှတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းနေဆက်ဖြတ်ပြီးထိုင်းနိုင်ငံဘက်ချမ်းထွက်ပြေးသူအစီအတွက်၄000ကျော်သွားပြီလို့ထိုင်းကြီးတဲ့အရာရှိတူကပြောတဲ့ကြောင်းဒီကနေ့ AP သတင်းတပုတ်မှာရေးထားပါတယ်။အဲ့ဒီအရေးအတွက်ထဲမှာကရင်မျိုးသားစီယုံကရင်ယူထင်းကျုံမှုအောက်က 6K ကော်ရွာကနေတပြေးသွားသူ 2500 ကျော်လဲပေါ်လာတယ်6K ကော်ရွာကိုစစ်ကောင်စီတပ်ကဝန်ရောက်ပြီးရှာဖွေဖမ်းဆီးတာတွေလုပ်ပြီးတဲ့နောက် KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ခိုက်တာတွေဖြစ်လာပြီးစစ်ကောင်စီတပ်က 6K ကော်ရွာကိုရေချောင်းကတိုက်ခိုက်လာနိုင်ခြေပေါ်စိုးရင်ကြတဲ့ရွာသားတွေထိုင်းနိုင်ငံဘက်ထွက်ပြေးသွားကြတာပါအင်္ဂါနေ့ဒီဆိုရင်ကမ္ဘာတဝန်းနိုင်ငံပေါင်း106နိုင်ငံမှာအိုမီကရွန်ဗီဇမျိုးကွယ်သစ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေတာကိုတွေ့ရတဲ့ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့ထုတ်အစဉ်ကစားတစ်ခုမှာဖော်ပြထားပါတယ်။အဲလိုမျိုးကမ္ဘာတဝန်းမှာအိုမီကရွန်ဗီဇမျိုးကွယ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာတဲ့အတွက်နိုင်ငံတော်မှာပြန်ပြီးတော့ဖွင့်မှုတာဆူနေတာတွေကိုရလိုက်ကြပြီးတကြောပြန်ပြီးတော့ကန့်တတ်ထိကျုပ်တာတွေကိုလုပ်နေကြပါတယ်။ဒီအထက်မှာမြန်မာအိမ်နီးချင်းထိုင်းနိုင်ငံကတော့သူတို့နိုင်ငံကိုလာရောက်တဲ့နိုင်ငံသားတွေကွာရန်တင်းတီးခြားခွဲနေကြရမယ်လို့ပြန်ပြီးတော့တတ်မှတ်ပါတယ်အဲ့လိုတတ်မှတ်လိုက်တဲ့အတွက်ထိုင်းနိုင်ငံမှာကိုဗစ်အပြီးပြန်ဖွင့်တဲ့အခြေအနေကနေပြီးတော့ပြန်ပိတ်တဲ့အခြေအနေပေါ်ထိုင်းနိုင်ငံသားတွေစိတ်ပြည့်နေကြပါတယ်အဲ့လိုကွာရန်တင်းဝင်ရတာကရက်9ရက်ကနေ10ရက်ထိကြာရက်ပါတယ်ဒီလိုလုပ်တဲ့အတွက်ကမ္ဘာလက်ချီးတွေအသွားများတဲ့လမ်းတွေပေါ်ကဆိုင်ဖွင့်လုပ်ကင်စားတော့ကြသူအားလုံးရဲ့ဝင်ငွေစုံရှုံသွားမှာဖြစ်ပါတယ်ဂျပန်နိုင်ငံမှာတော့ Omicron ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်ပိုးပြည်တွင်းမှာနေတက်နက်ကူးစက်မှုပထမဆုံးဖြစ်ရတွေ့ရှိခဲ့တဲ့အကြောင်းဒီကနေ့ကြေညာပါတယ်။ Osaka ဒေသကမိသားစုတစ်ခုထဲမှာကူးစက်မှုရှိခဲ့တာဖြစ်ပြီးသူတို့ထဲကတယောက်မှပြိပခီးသွားတာမရှိဘူးလို့ Osaka မြို့တော်ဝန်ကပြောပါတယ်ခင်ဗျာ
။ပို့တပူညရဲ့နောက်ဆုံးရသတင်းကြေစုကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါရှင်။ဒီကနေ့ကြအတွက်အစီအစဉ်တွေအတွက်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်။ဇပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ John Dryden တို့ဖြစ်ပါတယ်။ဒီနေ့ကြရဲ့အစီအစဉ်တွေကိုကျွန်မအလီမာကတင်ဆက်ပေးခဲ့တာပါရှင်။ View American တန်ရဲ့အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်လက်ပြန်နားဆင်နိုင်ပါတယ်ရှင်။ View ကိုနားတော်တာဆင်ပေးကြတဲ့တော်လည်းကျေးဇူးတူပဲတင်ရှိပါတယ်။ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရာဝေးကွာလို့လူရဆန္ဒပြုဝါပါစီရှင်ရှင်ရှင်လန်းချမ်းမြေကြပါစီ
This program has come to you from the Voice of America, Washington.